Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ20ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်လေးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါရှင်ကျမခင်ပြူထွေးပါ။မြောက်ကိုရီးယားနိုင်ငံမှာတနစ်ခွဲနီးပါးဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့ပြန်လည်လွတ်မြောက်လာခဲ့တဲ့အမေရိကန်ကောလိပ်ချောင်းသားဝမ်ပီယာတိုက်စုံမှုအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့မိသားစုတွေထံကိုဝမ်နည်းကြောင်းတုံ့ပြန်လွှာပါခဲ့ပါတယ်။ဒီကတိပြီးခဲ့တဲ့2016ခုနှစ်ကာလအတွင်းမြန်မာနိုင်ငံကနေအိုးအိမ်တွေကိုစုပ်ခွာထွက်ပြေးကြတဲ့ဒုက္ခသည်9သိန်းနီးပါးရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကအစင်ကစားထုတ်ပြန်တဲ့အခြေပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတော့မတ်သိငီထိုင်တဲ့သူပြောပြပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
What I say to the client is we will help you until you're self-supporting. We will help you until you're on your feet and able to take care of yourself. And that could be 10 years, it could be 20 years, it could be a life.
ဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီး Christmas ဒုက္ခသည်ကာကွယ်ရေးစီမံကိန်းက Jenny Fleming ပြောသွားတာပါ။သတင်းတွေပြီးမှအပြည့်စုံကိုကြားကြပါမယ်။ဒါ့အပြင်ထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်တွေနိုင်ငံတကာဒုက္ခသည်များနဲ့ကျင်းပခဲ့ကြတဲ့အကြောင်းနဲ့အတူစကိုင်းတိုင်းမှာကြောက်စိမ့်တွေဖန်စီရမိတဲ့အကြောင်းနဲ့ရခိုင်ပြည်နယ်အတွင်းမိုးလေဝသအခြေအနေသတိပေးချက်တွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှခင်ပြူထွေးနဲ့မှတ်တင်ကြီးထိုက်တို့ပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံမှာတနစ်ခွဲနီးပါးဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတဲ့နောက်ဒီနေ့လာနေတုန်းကကွယ်လွန်သွားခဲ့တဲ့အမေရိကန်ကောလိပ်ကျောင်းသားအိုတိုဝမ်ဘီယာရဲ့မိဘတွေကသူ့ရဲ့သားဝမ်ဘီယာဟာမြောက်ကိုရီးယားကနေအိမ်ကိုအပြန်ရောက်လာနိုင်အရောက်ပြန်လာနိုင်ခဲ့ပြီးတော့ငြင်းငြင်းချမ်းချမ်းရှိနေပါတယ်လို့မကွယ်လွန်ခင်အချိန်ပိုင်းအတွင်းကသတင်းထုတ်ပြန်ပြောဆိုခဲ့ပါတယ်။အဲဒီနောက်ဒီနေ့လာနေနေ့လယ်ပိုင်းတို့ကဝမ်ဘီယာကွယ်လွန်သွားခဲ့တာပါ။ဝမ်ဘီယာတိုက်စုံမှုတွေအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့မိသားစုတွေထံကိုဝမ်နည်းကြောင်းတုံ့ပြန်လွှာပါပါတယ်။အခြေခံလူအခွင့်အရေးဒါမှမဟုတ်တရားဥပဒေစိုးမိုးမှုကိုလေးစားလိုက်နာခြင်းမရှိတဲ့အစိုးရရဲ့လက်ထက်မှာဒီလိုကြေကွဲစရာအဖြစ်ဆိုးတွေနောက်ထပ်မကြုံရအောင်ကြိုးပမ်းသွားဖို့သူစိတ်ပိုင်းဖြတ်ထားတာကိုအခုဖြစ်ရကပို့ပြီးတော့ခိုင်းမာစေတယ်လို့သမ္မတထရမ့်ကသူ့ရဲ့တဝန်လွှာထဲမှာရေးသားထားပါတယ်။ဝမ်ဘီယာတိုက်စုံမှုကမြောက်ကိုရီးယားကောင်းဆောင်တွေရဲ့ရက်ဆက်ကြမ်းကြုတ်ပုံကိုအမြဲတမ်းသတိပေးနေမဲ့ဖြစ်ရပါပဲလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟဲလီကလည်းပြောပါတယ်သတိမေ့မျောနေခဲ့တဲ့ဝမ်ဘီယာဟာပြီးခဲ့တဲ့သတင်းပတ်တုန်းကမှအမေရိကန်ပြည်ထောင်စုကိုပြန်လည်ရောက်ရှိလာခဲ့တာပါ။အသက်22နှစ်အရွယ်ဝမ်ဘီယာဟာမြောက်ကိုရီးယားနိုင်ငံမှာရှိနေခဲ့စဉ်အတွင်းအုံနောက်မှာဆူဆူဝဝထိခိုက်ဒဏ်ရာရခဲ့တယ်လို့သူ့ရဲ့စာတီးမြို့အိုဟိုယိုပြည်နယ်ဆင်ဆနတီမြို့ကဆရာဝန်တွေကပြောပါတယ်။ဒီအုံနောက်ဒဏ်ရာဘယ်လိုရခဲ့တယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြောက်ကိုရီးယားတဲခုခံတစ်ခုကနေနိုင်ငံရေးပိုစတာတစ်ခုကိုခိုးယူဖျောက်ချမှုနဲ့ဝမ်ဘီယာကိုပြီးခဲ့တဲ့နှစ်မတ်လတုန်းကထောင်နဲ့ချမှတ်ခံခဲ့ရပြီးတဲ့နောက်မကြခင်မှာပဲသူမေ့မျောသွားခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားဆိုရကပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကာကွယ်ရေးဝန်ကြီး Jim Mattis တို့နဲ့တရုတ်နိုင်ငံတော်ကောင်စီဝင်ရန်ကြီးချီတရုတ်စေဥစီချုပ်ဖန်ဖန်းဟွာတို့မနေ့ဖြန်ဗုဒ္ဓဟူးနေ့မှာတွေ့ဆုံပြီးနှစ်နိုင်ငံတန်တမာရေးနဲ့လုံခြုံရေးတို့ဆွေးနွေးကြမှာပါဆွေးနွေးပွဲမှာတော့မြောက်ကိုရီးယားအရေးကထိတ်တန့်ဦးစားပေးဖြစ်လိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဆူဇန်တွန်တန်ကပြောပါတယ်မြောက်ကိုရီးယားနိုင်ငံရဲ့အဓိကကုန်သွယ်ဘက်တရုတ်အနေနဲ့မြောက်ကိုရီးယားအပေါ်ဩစာလွှမ်းမိုးမှုအရှိဆုံးဖြစ်တယ်လို့သူမကသုံးနှုန်းပြောဆိုပြီးကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအလိုအကောင်အထည်ပေါ်လာရေးတရုတ်ဘက်ကဩစာသုံးတိုက်တွန်းပါတယ်မြောက်ကိုရီးယားရေဖြည့်ရှင်းတဲ့နေရာမှာတရုတ်နဲ့အမေရိကန်ကြားပူးပေါင်းဆောင်ရွက်ကြရမှာဖြစ်တယ်လို့တရုတ်နိုင်ငံပိုင် Global Times ကမနေ့တနင်္လာနေ့ကရေးပါတယ်မြောက်ကိုရီးယားအရေးကိုတရုတ်တဦးတည်းဖြည့်ရှင်းနိုင်တယ်ဆိုတဲ့အယူအဆကလွဲချော်မှုဖြစ်တယ်လို့လည်းရေးသားထားပါတယ်ရှင်
ပြည်ခရီးသတင်းပတ်ကဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှာပြည်ပရောက်ကျူးပွားနယ်ဘွားရီကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ကျူးပွားဆိုင်ရာမူဝါဒတွေထုတ်ပြန်ကြေညာသွားတာနဲ့ပတ်သက်ပြီးတော့တကယ့်ကိုကိုယ်ယိုကာရနိုင်တဲ့မြင်ကွင်းတစ်ခုပါပဲလို့ဆိုပြီးကျူးပွားနိုင်ငံသားရင်းဝင်ကြီးဘရူနိုရော်ဒရီဂျစ်ကပြစ်တင်ရှုတ်ချလိုက်ပါတယ်။အရင်သမ္မတဘရက်အိုဘားမားလက်ထက်2014ခုနှစ်ဒီဇင်ဘာလတုန်းကကျူးပွားနယ်ပုံမှန်ဆက်ဆံရေးပြန်လည်စတင်ခဲ့တာကိုပြန်ပြီးတော့ပြောင်းပြစ်မယ်လို့သမ္မတထရမ့်ကပြောဆိုခဲ့တာပါ။ ကျူဘားနိုင်ငံသားရဲ့ဝန်ကြီး Rodriguez ကတော့ကျူဘားနိုင်ငံအနေနဲ့နှစ်ဖက်အကျိုးရှိမဲ့ကိစ္စရပ်တွေမှာအပြန်အလှန်လေးစားမှုရှိတဲ့တွေ့ဆုံဆွေးနွေးမှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားဖို့ဆန္ဒရှိနေသေးပါပဲလို့ပြောပါတယ်။ဒါပေမဲ့သမ္မတ Trump ကတော့ကျူဘားဆိုရဟာနိုင်ငံရေးအကျဉ်းသားတွေကိုပြန်လွတ်ပေးဖို့ညှင်းဆန်နေပြီးအမေရိကန်ဝန်ရမ်းပြေးတွေကိုတော့ဆက်ပြီးတော့လက်ခံပေးနေတာအပါအဝင်လူ့ခွင့်ရေးချိုးဖောက်တာတွေရှိနေတယ်လို့ဆိုပြီးတော့ထောက်ပြဝေဖန်နေတာပါ။ကျူဘားနိုင်ငံဆိုင်ရာအမေရိကန်အစိုးရရဲ့မူဝါဒသစ်ဟာကျူဘားနိုင်ငံမှာဒီဗင်နီဇွဲလားနိုင်ငံရဲ့စီးပွားရေးအခြေအတဲကြောင့်တစ်စိတ်တစ်ပိုင်းရိုက်ခတ်ခံရပြီးတော့ပြဿနာအမျိုးမျိုးကြုံနေရတဲ့အချိန်မှာပဲဆုတ်ယုတ်စေတဲ့ဒီအခြေအနေတစ်ခုဖြစ်တယ်လို့မူဒီကုမ္ပဏီရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအကျိုးဆောင်ဌာနကထုတ်ပြန်တဲ့အစဉ်ကစားမှဖော်ပြထားပါတယ်ရှင်
။စီးရီးယားနိုင်ငံတွင်းကဩစတြေးလျတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကိုယာယီရဆိုင်းကြောင်းဒီကနေ့အင်္ဂါနေ့မှာပဲဩစတြေးလျကကြေညာပါတယ်။စီးရီးယားလေရင်တစ်စင်းကိုအမေရိကန်တိုက်လေရင်ကပစ်ချလိုက်ပြီးတဲ့နောက်စီးရီးယားနိုင်ငံတွင်းအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေရင်တွေကိုပြစ်မှတ်ထားမယ်လို့စီးရီးယားရဲ့မဟာမိတ်ရုရှားကတုံ့ပြန်ချင်းချောက်ခဲ့ပြီးတဲ့နောက်မှာဩစတြေးလျဘက်ကအခုလိုဆောင်ရွက်တာဖြစ်ပါတယ်။2014ခုနှစ်စက်တင်ဘာလကစလို့စီးရီးယားနိုင်ငံတွင်းကအစ္စလာမ်မြေအစုံရောက် IS တို့အပေါ်ညွန်ပေါင်းအဖွဲ့ရဲ့ထိုးစစ်တွေစတင်ခဲ့ခြင်းကလေးကဩစတြေးလျနိုင်ငံပူးပေါင်းပါဝင်ခဲ့တာဖြစ်ပါတယ်။စီးရီးယားနိုင်ငံတွင်းကဝေဟင်အခြေအနေကိုစောင့်ကြည့်သွားမှာဖြစ်ပြီးတင်းတော်တဲ့အချိန်မှာလေကြောင်းတိုက်ခိုက်မှုတွေပြန်လည်စတင်ဖို့ဆုံးဖြတ်မယ်ဆိုပြီးဩစတြေးလျကာကွယ်ရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ဝင်အဖြစ်နဲ့အီရတ်နိုင်ငံတွင်းကတိုက်ခိုက်မှုတွေကိုတော့ဆက်ပြီးလှုပ်ဆောင်သွားမယ်လို့လည်းဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။မနေ့တနင်္လာနေ့ကရုရှားရဲ့ချင်းချောက်မှုကိုတော့အမေရိကန်ဘက်ကတင်းတင်းမာမာတုံ့ပြန်ပါတယ်။စီးရီးယားနိုင်ငံထားခတ်မြို့အနီးကညွန်ပေါင်းတပ်ဖွဲ့တွေရဲ့မိဖက်တပ်ဖွဲ့တွေအပေါ်ဘုံးကျိတ်ခဲ့တဲ့ Su-22 စီးရီးယားလေယာဉ်ကိုပစ်ချခဲ့တဲ့ဆုံးဖြတ်ချက်အပေါ်အမေရိကန်သမ္မတအင်ဖြူရောပြောခွင့်ရရှောင်းစပိုက်ဆာကကာကွယ်ပြောဆိုပြီးကျွန်တော်တို့ရဲ့အကျိုးစီးပွားတွေကိုကာကွယ်နိုင်ရေးအစွမ်းကုန်လှုပ်ဆောင်မယ်ဆိုပြီးတော့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။စီးရီးယားနိုင်ငံတွင်းကအစ္စလာမ်မြေအစွန်းရောက် IS ချေမှုန်းရင်းမှာအမေရိကန်အနေနဲ့မိဖက်တွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းအင်ဂျူရောပြောခွင့်ရကပြောဆိုခဲ့ပါတယ်။စီးရီးယားလေယာဉ်ကိုပစ်ချခဲ့မှုကရန်လိုတဲ့လုပ်ရပ်ဖြစ်တယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရေကော့ကလည်းပြောဆိုထားပါတယ်ရှင
်။ VOA American သံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ဆိုင်းဒိုမီတာ25 kHz 11965ဆိုင်းဒိုမီတာ32 kHz 93239ဆိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာဆိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်အမေရိကန်တန်ကနေအင်္ဂါနေ့ညဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်။ပြီးခဲ့တဲ့2016ခုနှစ်အတွင်းမြန်မာနိုင်ငံကနေအိုးအိမ်တွေကိုစွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်9000နီးပါးရှိပြီးတော့ကမ္ဘာပေါ်မှာဒုက္ခသည်65သန်းကျော်ရှိတဲ့အထက်ဒီဒုက္ခသည်တွေအများဆုံးထွက်ခွာလာရနိုင်ငံ10နိုင်ငံထဲမှာမြန်မာနိုင်ငံက8နိုင်ငံမြောက်ဒုက္ခသည်အများဆုံးထွက်ရနိုင်ငံဖြစ်ပါတယ်။ဒီနေ့ကြောက်ရောက်တဲ့ဒုက္ခသည်များဆိုင်ရာနေမှာဒုက္ခသည်တွေနဲ့ဆိုင်တဲ့လေလာချက်တွေနဲ့ပတ်သက်ပြီးတော့နှစ်စဉ်ထုတ်ပြန်နေကြ Global Trends အစီအစဉ်ခန်းစားကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကထုတ်ပြန်တာမှာမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာ2016ခုနှစ်နှစ်ကုန်ချိန်မှာ 4,9300 ရှိတဲ့အကြောင်းဖော်ပြထားပါတယ်။ဒီရင်2015ခုနှစ်တုန်းကတော့ 4,5100 ရှိခဲ့ပြီး2016ခုနှစ်မှာပိုပြီးတော့များလာခဲ့တာပါ။ဒီဒုက္ခသည်တွေကအများစုကိုဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားရတဲ့အကြောင်းနဲ့အစင်ကစားမှဖော်ပြထားပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်9,6200လောက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေပြီးတော့ကျန်တဲ့ဒုက္ခသည်တွေကတော့တခြားနိုင်ငံ26နိုင်ငံမှာရှိနေတယ်လို့ဆိုပါတယ်။ဒီထဲမှာတော့ထိုင်းနိုင်ငံမှာ32,600မလေးရှားမှာတော့18,000နဲ့အိန္ဒိယနိုင်ငံမှာ15,600ရှိတဲ့အကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းဒီမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရချိုးဖောက်မှုတွေကြောင့်ရိုဂျာဒုက္ခသည်9000ကျော်အင်းနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတယ်လို့လည်းအစင်ခန်းစားကဆိုပါတယ်။ဒီပြီးခဲ့တဲ့2016ခုနှစ်အတွင်းကမ္ဘာတဝန်းအိုးအိမ်စွန့်ခွာထွက်ပြေးကြရသူဦးရေကတော့ 65.6 သန်းရှိပြီးဒါဟာဒီရင်နှစ်ကထက်3သိန်းလောက်ပိုပြီးတော့များလာတာဖြစ်တယ်လို့ဒီနေ့ UNHCR ကထုတ်ပြန်တဲ့အစင်ခန်းစားမှဖော်ပြထားပါတယ်ရှင်။
ကွန်ဂိုပြည်သူသမ္မတနိုင်ငံအလဲပိုင်းမှာမကြာခင်ကဖြစ်ခဲ့တဲ့လူသတ်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာကစုံစမ်းစစ်ဆေးဖို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအကြီးအကဲကတောင်းဆိုပါတယ်။ ဒီတပ်ဖြတ်မှုတွေမဖြစ်အောင်ကွန်ဂိုအစိုးရကဟန်တားဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့လေကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးဇီယက်အယ်ဟူဆိန်ကပြောပါတယ်ပြီးခဲ့တဲ့နှစ်လအတွင်းတနက်နဲ့ပြစ်သက်ဓာတ်နဲ့ခုတ်ဒါမှမဟုတ်လဲမိရှို့တပ်ဖြတ်ခံရတဲ့ဂျေးရွာသူဂျေးရွာသားရာနဲ့ချီရှိတဲ့အကြောင်းဒီကနေ့လူခွင့်ရေးကောင်စီမှမစ္စတာဇီယက်ကပြောသွားပါတယ်ကွန်ဂိုစစ်တပ်နဲ့ရဲတပ်ဖွဲ့လောက်ကအဖွဲ့တွေရဲ့ညွှန်ကြားချက်နဲ့လက်နက်ကိုင်အဖွဲ့တွေကအရက်သားတွေကိုတပ်ဖြတ်ခဲ့ကြတာဖြစ်တယ်လို့လည်းမစ္စတာဇီယက်ကပြောပါတယ်ဒီနေ့အစောပိုင်းတော့ကကုလသမဂ္ဂကျွမ်းကျင်ပညာရှင်တို့အသက်ခံခဲ့ရတာအပါအဝင်ကွန်ဂိုနိုင်ငံကဆိုင်ဒေသမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့အတွက်တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းရေးအစိုးပြုချက်ကိုလူ့အခွင့်အရေးကောင်စီမှဒီသတင်းပတ်ထည့်အတည်ပြုနိုင်ပွဲရှိပါတယ်
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာဒီကနေ့အသေးခံဘုံခွဲတိုက်ခိုက်တာကြောင့်လူ10ဦးထက်မနည်းသေဆုံးပြီးတော့18ဦးဒဏ်ရာရတဲ့အကြောင်းဒေသခံအစိုးရတာဝန်ရှိသူတွေနဲ့မျက်မြင်တွေ့သူတွေကပြောပါတယ်မူဂါတရှိမြို့ဝါရာဂျီယာရက်ကွက်မှာရှိတဲ့ဒေသဆိုင်ရာအစိုးရအဆောက်အဦတစ်ခုကိုတိုက်ခိုက်တာဖြစ်ပြီးတော့ဒါဟာသူတို့လက်ချက်ဖြစ်တယ်လို့စစ်သွေးကြွအဖွဲ့ El Shabab ကပြောဆိုထားပါတယ်။အသေးစားမီနီဘတ်ကားတစ်စီးဟာဖောက်ခွဲရေးပစ္စည်းတွေကိုတင်လာပြီးဒေသစံတော်ချိန်နေ့လယ်12နာရီမိနစ်40မှာဒီဒေသဆိုင်ရာအုပ်ချုပ်ရေးရုံးကိုဝင်တိုက်ခဲ့တာပါ။အဲ့ဒီရုံးခန်းထဲမှာလူငယ်နဲ့အမျိုးသမီးတက်ကြွလှုပ်ရှားသူတွေအစည်းအဝေးလုပ်နေတဲ့အချိန်တိုက်ခိုက်ခံရတာဖြစ်ပါတယ်။တိုက်ခဲ့တဲ့သူကအဆောက်အဦဂိတ်တကားကိုအတင်းချိုးပေါက်ဖျက်ဝင်ပြီးတော့ဖောက်ခွဲခဲ့တာဖြစ်တယ်လို့မျက်မြင်တွေ့တဲ့သူတွေကပြောပါရယ်။သေဆုံးသူအများစုကတော့လူငယ်အရေးလှုပ်ရှားသူတွေဖြစ်တဲ့အကြောင်းဒီတိုက်ခိုက်မှုအတွင်းမှာအသက်မသေမျိုးမြောက်ခဲ့တဲ့လက်ထောက်ခရိုင်ကော်မရှင်မင်းအဘူဂါရှိခ်အာမတ်ကပြောပါရယ်။ခရိုင်ကော်မရှင်မင်းအိုမာအဗ်ဒူလာဟီဟာဆိန်နဲ့အမျိုးသမီးအဖွဲ့ခေါင်းဆောင်နောက်လူငယ်အဖွဲ့ခေါင်းဆောင်နဲ့ခရိုင်ထွန်းရေးမှုတို့ကတော့ထိခိုက်ဒဏ်ရာရခဲ့ကြပါရယ်။အပြက်စီးပုံတွေကြားထဲကနေသိဆုံးသူတွေရဲ့အလောင်းတွေနဲ့အသက်မသေးချင်ရသူတွေကိုရှာဖွေကတ်တင်မှုအတွက်ကိုတော့ကယ်ဆယ်ရေးဝန်ထမ်းတွေကဘူဒိုဇာမြေတုဆက်ကြီးတွေကိုသုံးပြီးတော့ရှာဖွေနေကြပါရဲ့ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆောင်ရွက်ချက်တွေကိုအမေရိကန်မဲဆန္ဒရှင်ရဲ့ထောက်ခံမှုအကြီးအကျယ်ကြားဆင်းနေတဲ့အကြောင်း CBS ရုပ်သံကနောက်ဆုံးခောက်ယူတဲ့လူမှုစစ်တမ်းမှာဖော်ပြနေပါတယ်။အင်ဘူရို9လတာတက်တန်းအတွင်းထောက်ခံမှုအနှိမ့်ဆုံးအဆင့်ကိုရောက်သွားတာလို့ဆိုပါတယ်။လက်တလောသမ္မတထရန့်ပေါ်လူမှုထောက်ခံမှုနှုန်း36ရာခိုင်နှုန်းသာရှိပြီးမထောက်ခံတဲ့နှုန်းက58ရာခိုင်နှုန်းရှိတဲ့အကြောင်းနဲ့ပြီးခဲ့တဲ့ဧပြီလနောက်ပိုင်းနှုန်းကထောက်ခံမှုနှုန်း41ရာခိုင်နှုန်းနဲ့မထောက်ခံတဲ့နှုန်း53ရာခိုင်နှုန်းရှိခဲ့တာဖြစ်တဲ့အကြောင်း CBS ဌာနကသူတို့ရဲ့စစ်တမ်းကိုဒီကနေ့ထုတ်ဖော်ပြောဆိုလိုက်တာပါဒီစစ်တမ်းဟာတခြားလူမှုစစ်တမ်းတွေကရတဲ့ရလတ်နဲ့ကွဲပြားမှုသိမရှိလာပါဘူးဂေါ်လပ်သူတေသနအဖွဲ့ကသုံးရကြပြုတ်လုတဲ့စစ်တမ်းမှာသမရကိုထောက်ခံနှုန်းက38ရာခိုင်နှုန်းနဲ့မထောက်ခံတဲ့နှုန်းက56ရာခိုင်နှုန်းရှိကြောင်းဖော်ပြခဲ့သလိုကီနီပစ်ဒက်ကတိုကကောက်ယူတဲ့စစ်တမ်းမှာလည်းထောက်ခံမှုနှုန်း34ရာခိုင်နှုန်းရှိတဲ့မထောက်ခံတဲ့နှုန်းက58ရာခိုင်နှုန်းအထိရှိပါတယ်ထရန့်ပေါ်လူမှုထောက်ခံမှုပိုကောင်းတာကိုပြတဲ့ရာမူဆန်လူမှုစစ်တမ်းတစ်ခုမှာတောင်ထောက်ခံသူနဲ့ကန့်ကွက်သူနှုန်းက50-50နဲ့အတူတူရှိနေတာပါအဲ့ဒီစစ်တမ်းကိုတော့ပြီးခဲ့တဲ့သတင်းဘက်ကကောက်ယူခဲ့တာဖြစ်ပြီးမနေ့ကတနင်္လာနေ့ကထပ်မံကောက်ယူတဲ့စစ်တမ်းမှာတော့ထောက်ခံမှုနှုန်း58ရာခိုင်နှုန်းနဲ့ကန့်ကွက်တဲ့နှုန်းက48ရာခိုင်နှုန်းရှိကြောင်းဖော်ပြထားပါတယ်ရှင်
လာမည့်ဆယ်စုနှစ်အတွင်းအမေရိကန်ဖက်ဒရယ်ဆွေးရလုပ်ငန်းတွေမှာသုံးနေတဲ့နည်းပညာတွေကိုပြည်ပြင်ပြောင်းလဲပြီးတော့ပြည်သူ့ဘဏ္ဍာအခွန်ငွေ1 trillion လောက်အကုန်ကျသက်တာအောင်လုပ်သွားလိုတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာထုတ်ဖော်ပြောဆိုလိုက်ပါတယ်။အစိုးရအတွင်းပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့အတွက်ပြပကကြံဉာဏ်တွေရယူနောက်အလေးနဲ့စဉ်းစားပြီးတော့ကုန်ကျစရိတ်သက်သက်တာတာနဲ့အဖြစ်သင့်ဆုံးအခြေအနေဖြစ်အောင်လှုပ်ဆောင်ပြီးအပြောင်းလဲတွေကိုကြီးကြီးမားမားလုပ်သွားမယ်လို့အင်မီရိုညာစာခန့်မှအတွင်းအမေရိကန်နည်းပညာအကြံပေးကောင်စီကိုသမ္မတထရမ့်ကပြောဆိုသွားတာပါ။မနေ့ကတနင်္လာနေ့မှာပဲဒီအစိုးရကနည်းပညာသတင်းပတ်သက်မှတ်စတင်လိုက်တာလည်းဖြစ်ပါတယ်ဒီလိုအင်ဗျူရောမှာလူတွေကိုဖိတ်ခေါ်ပြီးတော့ရှုပ်ထွေးအောင်လုပ်နေတယ်လို့ဆိုပြီးဒီအစစ်မြေနည်းပညာလုပ်ငန်းတွေကိုဥဆောင်နေသူတွေကတချို့ကတော့သမရရဲ့မူဝါဒတွေကိုဝေဖန်နေကြပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမှခင်ပြူထွေးနဲ့မှတ်သိရင်ထိုက်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်နိုင်ငံတကာဒုက္ခသည်များနဲ့ဆိုင်ရာသတင်းလွှာကိုအရင်ဆုံးတင်ပြပေးပါမယ်ဒီနေ့ကြာရောက်တဲ့ကမ္ဘာဒုက္ခသည်များနဲ့မှာမကြုံစဘူးများပြားလာတဲ့ကမ္ဘာတဝန်းကဒုက္ခသည်တွေအကြောင်းမိမောင်းထိုးပြကြပါရစေစစ်ပွဲတွေပဋိပက္ခတွေကြောင့်လူပေါင်း65သန်းဟာအိုးအိမ်မဲ့ဖြစ်ရပြီးအိတ်ထဲက22သန်းကျော်ဟာဒုက္ခသည်တွေဖြစ်လာပါတယ်ဒုက္ခသည်တွေအတွက်လူတန်းနေကြပေမဲ့လည်းအဲ့ဒီလိုတိုးပွားလာနေတဲ့ဒုက္ခသည်တွေကိုလုံလုံလောက်လောက်ထောက်ပံ့ဖို့အတွက်ကတော့လိုအပ်မှုတွေရှိနေပါတယ် VOA သတင်းတောက် Slodiza Hope ပေးပို့တဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင်
6နှစ်ကြာစစ်ပွဲအတွင်း IS စစ်သည်ကြွားတွေအပါအဝင်လက်နက်ကင်တပ်တချို့ရဲ့တိုက်ခိုက်မှုကြောင့်စီးရီးယားနိုင်ငံကဒုက္ခသည်တွေအလုံးအင်းနဲ့နေရက်ကိုဆွန့်ခွာလာနေကြပါတယ်။အခုလပိုင်းနေ့အတွင်း IS တွေအနေနဲ့သူတို့ထိန်းချုပ်ထားရာဒေသတွေကိုလက်လွတ်လာနေရပြီဖြစ်ပေမဲ့နေရက်ရင်းဆွန့်ခွာထွက်ပြေးလာကြသူတွေကတော့သူတို့နေအိမ်တွေရှိရာကိုပြန်ဖို့မတိမချဖြစ်နေပါသေးတယ်။လက်ဘနွန်နိုင်ငံရောက်စီးရီးယားဒုက္ခသည်တဦးက
အခြေအနေကမအေးဆေးသေးဘူးဆိုရင်တော့ကျမတို့မပြန်ပါဘူး။ဘယ်မှနေပြီးဘယ်လိုစားသောက်ရမှာပါလဲ။အိုးဆုံရှုံရတဲ့သူတွေမိသားစုများတဲ့လူတွေအနေနဲ့ဘာပြန်ပြီးတော့လုပ်ရမှာလဲရှင
်ဒုက္ခသည်တွေတော်တော်များများဟာတတိယနိုင်ငံမှာအခြေချနေထိုင်ခွင့်မရခင်ကုလသမဂ္ဂဒုက္ခသည်စခန်းတွေမှာနေထိုင်ကြပါတယ်နိုင်ငံလူဦးရေ၁၀သန်းကျော်ရှိတဲ့ဂျော်ဒန်နိုင်ငံမှာဆိုရင်ညှိမနှိမ့်ဆက်ခံရမှုကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်9သိန်းလောက်ခိုးလုံနေကြတာပါအဲ့ဒီထဲကအဆိုးဆုံးအခြေအနေကိုရင်ဆိုင်နေရသူဒုက္ခသည်90လောက်ကိုတော့နိုင်ငံတကာရှိနေအဖွဲ့တစ်ဖွဲ့ကကူညီနေပါတယ်Rich Smith ဒုက္ခသည်ကာကွယ်ရေးစီမံကိန်းက Jay Fleming က
What I say to the client is we will help you and
ဒါကသာယက်တီနိုင်တဲ့အခြေအနေအထိကူညီပေးသွားမယ်လို့ကျမတို့ကပြောထားပါတယ်။10နှစ်ဒါမှမဟုတ်အနှစ်20ပဲကြာကြာသူတို့ဘာသာကိုချစ်တော့ပေါ်ကိုရက်နိုင်တဲ့အထိအကူအညီပေးမှာပါ။
လူတဦးချင်းနိုင်ငံတနိုင်ငံချင်းစူပေါင်းလူတန်းငွေတွေနဲ့ဒုက္ခသည်တွေရက်တည်နေတာပါဒါပေမဲ့လည်းဒုက္ခသည်အရေးအတွက်တိုးလာပြီးတဲ့နောက်ငွေချေးမလုံလောက်မှုတွေဖြစ်လာတာကြောင့်နိုင်ငံတကာကငွေချေးပုံမထည့်ဝင်လူတန်းကြဖို့ကုလသမဂ္ဂကတိုက်တွန်းနေပါတယ်မွတ်စလင်နိုင်ငံတွေကသူတွေအနေနဲ့လည်းဒုက္ခသည်တွေကိုကူညီလူတန်းဖို့အဲ့ဒီနိုင်ငံကဘာသာရေးကောင်းဆောင်တွေစီကနေခွင့်ပြုချက်လည်းရရှိထားပါတယ်အဲ့ဒီနိုင်ငံတွေမှာအများအားဖြင့်တော့အစိုးရရဲ့စီမံခန့်ခွဲမှုနဲ့သာလူတန်းနိုင်တာဖြစ်ပေမဲ့အခုခါမှာတော့ဒုက္ခသည်တွေကိုတိုက်ရိုက်လူတန်းနိုင်မှာပါ UNHCR အရှိလေပိုင်းဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးယုံပြောင်းကြရေးအရာရှိမိုဟာမက်အဘူအဆာခါက
ဒီစီစဉ်ကြောင့်လူရန်ငွေတရားရာခိုင်နှုန်းဒုက္ခသည်တွေစီရောက်မှာပါ UNHCR ရဲ့အစီအစဉ်တွေလို့တခြားဖြတ်တာတောက်တာမျိုးမရှိပေမဲ့အစိုးရကတော့ခုနှစ်ရာခိုင်နှုန်းအခွန်ဆောင်ရပါမယ်
ဒါမှလည်းပြိပခါတွေကြောင့်အိုးရင်ဆွခွာထွက်ပြေးရသူဥယေဟာမိနစ်တိုင်းမှာအယောက်20လောက်ရှိတာကြောင့်ဒီဒုက္ခသည်တွေကိုလုံလုံလောက်လောက်အကူအညီပေးနိုင်မှုကတော့အခက်ကြုံပါစေဖြစ်ပါတယ်ခင်ဗျာ
ကိုအောင်တင်ပြခဲ့တာပါရှင်တစ်ဆက်ထမှာပဲထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်တွေနိုင်ငံတကာဒုက္ခသည်များနဲ့ကျင်းပခဲ့ကြတဲ့အကြောင်းကိုတင်ပြပေးပါမယ်စစ်ရေးပြိပခါတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးတိမ်းရှောင်ခဲ့ကြရတဲ့စစ်ပြေးဒုက္ခသည်တွေအနေနဲ့မိမိတို့နေရခြင်းကိုဘေးကင်းလုံခြုံစွာပြန်နိုင်ရေးဒေသတွင်းတည်ငြိမ်အေးချမ်းမှုရှိဖို့နဲ့ဒုက္ခသည်တွေရဲ့လူမှုဘဝပြန်လည်တည်ဆောက်ရေးအာမခံချက်ပေးနိုင်ဖို့အစိုးရတာဝန်ရှိသူတွေကိုထိုင်းမြန်မာနယ်စပ်ရောက်ဒုက္ခသည်အရေးလှုပ်ရှားသူတွေကနိုင်ငံတကာဒုက္ခသည်များနဲ့မှတောင်းဆိုလိုက်ကြပါတယ်။ပြည်တွင်းတိုင်းရင်းသားနယ်မြေတွေကစစ်ရေးတင်းမာမှုတွေကြောင့်ထွက်ပြေးနေရစေဒုက္ခသည်တွေအရေးအတွက်လည်းသက်ဆိုင်ရာတာဝန်ရှိသူတွေအလေးထားဆောင်ရွက်ပေးဖို့တောင်းဆိုကြပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြောပြပေးပါမယ်ရှင်။
ဒီကနေ့ဇွန်လ20ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာဒုက္ခသည်များနေ့အထိမ်းအမှတ်အဖြစ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာနိုင်ငံတကာဒုက္ခသည်များနေ့အထိမ်းအမှတ်အခမ်းအနားပွဲတွေကိုဒုက္ခသည်တွေနဲ့အတူဒုက္ခသည်အရေးလှုပ်ရှားသူအဖွဲ့အစည်းတွေပူးပေါင်းကျင်းပကြတဲ့အထက်အုံခံဒုက္ခသည်စခန်းမှာလည်းဒုက္ခသည်များနေ့ကိုကျင်းပကြပါတယ်။ဒုက္ခသည်များနေ့မှာတော့ဒုက္ခသည်တွေကသူတို့ရဲ့အခက်အခဲတွေစိတ်ပူပေမှုတွေကိုဆန္ဒထုတ်ဖော်ပြသခဲ့ကြတယ်လို့နိုင်ငံတကာဒုက္ခသည်များနေ့အခမ်းအနားကိုတက်ရောက်နေတဲ့အုံခံဒုက္ခသည်စခန်းကရင်အမျိုးသမီးအဖွဲ့ KWဦးရဲ့ဥက္ကဋ္ဌနော်ဘောညော်ကပြောပါတယ
်ဒီနေ့ကျွန်တော်တို့ဒုက္ခသည်များနေ့မှာကလေးတွေဟိုအများကြီးအရတော့ကျွန်တော်တို့ចောင်းသားတွေကိုဖိတ်တာများတယ်နိဒီကကျွန်တော်ရဲ့လှုပ်ရှားမှုတွေကြတော့ကြပြပြန်ခွဲတွေလူကြီးပြန်ခွဲတွေပေါ့နော်ကြပြပြန်ခွဲမှာကြတော့ဟိုကိုကင်းရင်သကောကင်းရင်နဲ့မြန်မာစာဆိုပြီးတော့ပုံမျိုးရှိပါတယ်ပြီးတော့လူကြီးပြန်ခွဲရှိတယ်စပန်းစကားပြောပြန်ခွဲရှိတယ်အမေးအဖြေတွေလည်းရှိတယ်ပြီးတော့တိတ်ချီပေါ်မှာပေါ့နော်ဒုက္ခသည်တို့ရဲ့စန္ဒာတို့မိမိရဲ့စန္ဒာမိမိတဘောသားမိမိရဲ့ဟိုစိုးရိမ်မှုဘာတွေရှိလဲဆိုတာကိုသူတို့သဘောထားနဲ့စာရေးခိုင်းတယ်လေတိတ်ချီပေါ်မှာရေးလို့ပိုင်ကြည့်တယ်ပြီးတော့ကျွန်တော်တို့ခြေပွဲလုပ်တယ်အဲ့ဒီခြေပွဲမှာကျွန်တော်တို့ဒီ9ပါရက်တွေနဲ့ဆိုင်ပြီးတော့လည်းတက်လာတယ်ပိုစတာတွေတိုင်ပြီးတော့လည်းခြေတက်လာတယ်ပြီးတော့ကျွန်တော်တို့ cancel တွေဟိုတွေ့တယ်ပေါ့နော်နှစ်တန်းဆန်စာလေးတွေရှိပါတယ
်မြန်မာနိုင်ငံမှာရသားဆွေရလက်ထက်ငင်းညာရေးပေါ်ဆောင်နေချိန်မှာစီရေးတင်းမာနေတဲ့အခြေအနေတွေကြောင့်နေရရင်းကိုဆွန့်ခွာပြီးထွက်ပြေးခဲ့ရတဲ့နေဆက်ကဒုက္ခသည်စခန်းတွေကစစ်ပြေးဒုက္ခသည်တွေနေရရင်းပြန်လာရေးစီစဉ်နေတဲ့အပေါ်ဒုက္ခသည်တွေဘက်ကတော့တကယ်လို့ပြန်လာရင်တို့အတွက်အမှန်တကယ်စိတ်ချလုံခြုံတဲ့ဒေတာတည်ငြိမ်မှုရှိဖို့နဲ့ရေရှည်ဘဝရည်တည်အာမခံချက်ပေးနိုင်မှုအထူးလိုလားကြတယ်လို့လည်းတော့ဘောညော်ကဆက်ပြောပါတယ
်အများစုကတော့ပေါ့နော်တို့ရဲ့စံတာတွေကတော့ဒီပြန်လည်နေရာဆက်ထားရင်းမှာပေါ့နော်လုံခြုံမှုလိုအပ်ပါတယ်တဲ့လုံခြုံမှုရှိမှသာလျှင်တို့အတွက်လည်းလေဟိုစိတ်ရပါနော်အဲဒါအများကြီးကတော့တို့ပြောတာတော့ဒီနိုင်ငံရေးဆွေးနွေးပွဲတွေပြီးမှသာလျှင်နောက်ပြီးတော့ဒီမြန်မာနိုင်ငံမှာရှိတဲ့ဒီဥပဒေဟိုဒီဖက်စီပုံပေါ့နော်ဖက်စီပုံတွေကလည်းလေဟိုပြန်လည်ပြင် ်မဲ့ဒီမြန်မာပြည်မှာရှိတဲ့ဥပဒေအားလည်းတရားဥပဒေစိုးမိုးရေးကတယောက်စွာရှိမယ်ဆိုလို့ရှိလဲလေပြန်တဲ့အချိန်ကျလို့ရှိလဲသလိုအတွက်လုံခြုံမှုရှိမယ်လို့အများသဘောတရားတော့အဲ့လိုရေးထားပါတယ
်အလားတူမြန်မာနိုင်ငံတွင်ကချင်ပြည်နယ်ရှမ်းပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေကြောင့်ထောင်ချီတဲ့ဒေသခံပြည်သူတွေဟာလည်းစစ်ဆောင်ထွက်ပြေးနေကြရစေအနေအထားဖြစ်ပါတယ်ဒါကြောင့်တတိုင်းမြေလုံးတိုင်းဒါနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ဆောင်ပေးဖို့နဲ့ဒုက္ခသည်တွေရဲ့ဘဝလုံခြုံစိတ်ချမှုရှိအောင်ဆောင်ရွက်ပေးဖို့နိုင်ငံတကာဒုက္ခသည်များနေမှာတောင်းဆိုလိုပါတယ်လို့ကချင်ပြည်နယ်တွင်းကစစ်ပြေးဒုက္ခသည် INDPD ရဲ့အရေးလိုက်လံကူညီဆောင်ရွက်ပေးနေတဲ့ဒေါ်နန်ဘောက်ကပြောပါတယ
်ဒုက္ခသည်တွေရဲ့ဒုက္ခတွေကအများကြီးပေါ့အခုလိုတတိုင်းဘက်မှာလည်းအခုစစ်ဆောင်နေတဲ့ဟာတွေပေါ့အိုးမဲအိမ်မဲပေါ့နေရာမရှိဘူးကိုယ်စားမရှိဘူးကိုယ်ကိုယ်စိုးနေတာပေါ့ဒီဒုက္ခတွေအများကြီးပညာရေးကအဓိကအရေးကြီးနေပါတယ်ကိုယ်နေရာဆိုင်ချင်းကပိုးပြီးတက်လာတယ်မိုးရင်းဆိုတော့မိသားစုကများအခန်းက10ပေ9ပေအဲ့လောက်ပဲရှိတဲ့အခါမှာစစ်တပ်ပြီးနေရတယ်တချို့ကခန်းတော်မရှိဘူးကိုရွာကိုအင်ကြမယ်ဆိုရင်အခုပိုးစိုးနေရပေါ့နေရာရေးချင်လို့ပိုးစိုးနေခါကျကြောက်ကြတာပေါ့လမ်းတော်လမ်းလာလဲကြောက်တဲ့ခါကျတော့ဒီနေရာဆိုင်ကလည်းပိုးပြီးမှဆွေးရလာတယ်လို့ကျွန်မအနေနဲ့ရှင်းပြပါတယ်
ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ဒုက္ခသည်စခန်းတွေမှာတော့ဒုက္ခသည်တွေရေရှည်လူနေမှုဘဝရည်တည်နိုင်ရေးနဲ့စားနေရခါကူညီထောက်ပံ့နိုင်ရေးနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းဖြည့်ရှင်နေတယ်လို့သဘာဝဘေးဒဏ်ကြောင့်ပြစီဆုံးရှုံးခဲ့ရတဲ့ဒုက္ခသည်တွေရဲ့အရေးကိုလည်းဦးစားပေးဖြည့်ရှင်ပေးနေပါတယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှဦးတင်မောင်ဆွေကပြောပါတယ်
ဖြတ်သိမ်းလို့ရတဲ့နေရာရှိလူငွေတိုင်းပဲရှိနေတဲ့ဥစ္စာတွေရှိပါတယ်ဖြတ်သိမ်းလို့ရတဲ့ဘင်္ဂါလီစခန်းတွေရောကျွန်တော်တို့ကဒီရခိုင်စခန်းတွေရောဖြတ်သိမ်းလို့ရတဲ့ဥစ္စာတွေဖြတ်သိမ်းပြီးတော့ဒီကြီးရပုံစံပြန်ပြီးတော့ဒါကိုပြန်လည်ဆောင်ပေးနေတာဖြစ်ပါတယ်အချို့နေရာတွေကျတော့လည်းကျွန်တော်တို့ကလက်ရှိနေမြတ်တိုင်းပဲဒီတိုင်းပဲဟိုပြန်ပြီးတော့ပြုပြင်ထိန်းသိမ်းလို့ကောင်းလို့ပဲကျွန်တော်တို့ဆောင်ရွက်နိုင်ခြင်းဖြစ်ပါတယ်ဘဝနေထိုင်ရေးနဲ့ပတ်သက်လို့ဒါကျွန်တော်တို့အစိုးရရောနောက်ကရှိတဲ့ဒီဥရသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေအလုံးအောင်ဝင်ပြီးတော့ဒါဆောင်ရွက်ပေးနေပါတယ်ဒီလိုရေခါထောက်ပံ့နေရတဲ့ပတ်သက်လို့လည်းကျွန်တော်ဖက်တော့ခြင်းမရှိပါဘူးဒါကြင်တိုင်းပဲရေခါဟုတ်ဒါဆက်လက်ထောက်ပံ့ပေးထားပြီးတော့ဘုရားသူတို့ကိုကြည့်တော့ပေါ်ရက်တည်နိုင်မှုအစီအစီရောက်အောင်ဒါကျွန်တော်တို့ကဆောင်ရွက်ပေးဆောင်ဖြစ်ပါတယ
်ဒီကနေ့ကြားရောက်တဲ့ဂျွန်လ20ရက်နေ့နိုင်ငံတကာဒုက္ခသည်များအထိမ်းအမှတ်နေ့အဖြစ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကထုတ်ပြန်တဲ့ကမ္ဘာတဝန်းဒုက္ခသည်များအခြေအနေဆိုင်ရာအစီရင်ခံစာမှာလည်းစစ်ပွဲအပြင်အကြမ်းဖက်မှုနဲ့ဖိနှိပ်မှုတွေကြောင့်ကမ္ဘာတဝန်းဒုက္ခသည်နဲ့စစ်ဘေးရှောင် IDP အရေးအတွက်ဟာလာနေပြီ2016ခုနှစ်အကုန်မှာတော့ 65.6 တန်းရှိလာလို့3စက္ကန့်တိုင်းမှာလူတဦးစီဟာဒုက္ခသည်ဒါမှမဟုတ်စစ်ဘေးရှောင် IDP အခြေအနေကိုရောက်နေကြရတယ်လို့ဖော်ပြထားပါတယ်ရှင်
မဆုမွန်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သခိုင်းတိုင်းဘက်မှာကြောက်စင်းတွေဖန်းစီရမိတဲ့အကြောင်းကိုတင်ပြပေးပါမယ်သခိုင်းတိုင်းထီးကျိုင်းမြို့နယ်ထီးကျိုင်းတရားလုံခြုံရေးဂိတ်မှာကချင်ပြည်နယ်ဖားကန့်ဒေသကနေထွက်ခွာလာတဲ့ကချင်မန္တလေးအဝေးပြေးကားတစ်စီးကိုမနေ့ဇွန်လ19ရက်နေ့ကရှာဖွေရမှာတရားမဝင်တယ်ဆောင်လာတဲ့ကြောက်စင်း132တုံးကိုဖမ်းဆီးရမိခဲ့တယ်လို့ထီးကျိုင်းမြို့မှရဲစခန်းတာဝန်ရှိသူက VOA ကိုပြောပါတယ်။ဒီအကြောင်းပြေဆုံးလို့တော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းထီးကျိုင်းမြို့နယ်ထဲမှာမနေ့3နာရီကျော်ချိန်တရားလုံခြုံရေးယူထားတဲ့အချိန်မှာပဲကြောက်စင်းတုံးတွေကိုဖမ်းဆီးမိခဲ့တာပါ။ရဲအနာပိုင်းတွေရဲ့စစ်ဆေးမှုကိုမခံဘဲထွက်ပြေးခဲ့တဲ့ကချင်မန္တလေးကားပေါ်မှာကချင်ပြည်နယ်ဖားကန့်ကနေတယ်ဆောင်လာတဲ့ကြောက်စင်းအတုံးကြီး132တုံးကိုဖမ်းမိခဲ့တာဖြစ်တယ်လို့လဲထီးကျိုင်မြို့မရဲစခန်းကဒူရဲမှုရဲထွက်အောင်က BOA ကိုပြောပါတယ်
။သုံးနိုင်ကျော်တော့မှကျွန်တော်တို့ကမပြောအမှတရားလုံခြုံရေးတောင်းရှိတယ်လေကျွန်တော်တို့ကတရားအတွက်ကိုအဲ့ရတရားမှကျွန်တော်တို့ကမွေးရသေးပါတော့တရားမှဝင်ပစ္စည်းတွေနိုင်ချက်ဖို့အဲ့မှတရားကြီးနိုင်မခွဲဖို့ကျွန်တော်တို့ကတက်ခေါ်ရတဲ့ငွေကြီးယူတာပဲအဲ့လိုယူထားတော့ကျွန်တော်တို့အဲ့မှလာတဲ့ကားတွေဖြစ်တယ်လေကျတော့အဲ့တနက်ကားတွေရှိနေဆုံးမှာအဲ့ကားတွေကအဲ့ရှိနေရင်တော်တော်ကိုသူကဟိုကားနဲ့ကျေပြီးတိုက်မလို့ပြီးလောင်းပြေးသွားတယ်ဆက်လိုက်တော့ကျွန်တော်တို့အဲ့မှာဟိုညတော်ဆိုတဲ့ဟာအဲ့ညတော်လမ်းဆုံးရောက်သွားတယ်ကိုအဲ့မှာအဲ့ကားကိုပြီးတော့ကျွန်တော်ကကားကိုမှတားတယ်တားပြီးတော့မှဆက်တယ်ဆက်တော့အဲ့ကားရဲ့ခေါင်းမိုးပေါ်မှာအဲ့ကြောက်စင်းလုံးတွေတင်လာတာတွေ့တယ်130တုံးအဲ့ဒါနဲ့သူ့ဂျွေထဲကိုရှာတော့အဲ့ဂျွေအိတ်ထဲမှာကျွန်တော်တို့ဟိုဟာပေါ့ဘိန်းကြီးဘယ်နဲ့စနေပလင်းတလုံးတားပြီးတွေ့အဲ့တော့ကျွန်တော်တို့ကသူ့ကိုဒိမ့်ယူမှုရောကြောက်သိမှုရောကြောက်မြဥပဒေ၄၀နှစ်ကာရေးကာကြီးရဲ့မိုးရစေဝါဥပဒေ56ကားငယ်အဲ့ဒါနဲ့ကျွန်တော်တို့အရေးကြီးတာ
ကြောက်သိနေရဲ့ကာလတန်ဖို့ကိုမသိရှိရသေးကြောင်းကချင်ပြည်နယ်ဖားကန့်ဘက်ကနေယူလာတယ်ဆိုတာကိုတော့စစ်ဆေးတွေ့ရှိရတယ်လို့ဆိုပါတယ
်ကချင်ပြည်နယ်ကနေပဲယူလာတာဟုတ်တယ်ဖားကန့်ကို130တရုတ်အလေးတင်ရတော့ကျွန်တော်တို့အဲ့ဒါဟိုစိတ်လုံးစုစည်းစေပဲလေကျွန်တော်တို့ကြောက်မြင့်နဲ့ချိန်ပြီးတော့မှ ဒီအလေးချိန်မှုတန်မှုလို့ဆိုတာကိုတော့မတတ်တတ်မှတ်ပြလိမ့်မယ်။ဒီမှာလောလောဆယ်တော့130တုံးပေါ့ကျွန်တော်တို့ဆက်ဆုံပေါ့ကချင်ပြည်နယ်ကိုပါသွားတဲ့လမ်းဖြစ်တယ်။ဒီကားကလည်းကချင်နဲ့ကျွန်တော်တို့မန္တလေးနဲ့သွားတဲ့ကားကချင်မန္တလေးက
မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေတိုက်ပွဲတွေဖြစ်နေရတာဟာလည်းကချင်ပြည်နယ်ကထွက်နေတဲ့ကြောင်စိအပါဝင်တိုင်းရင်းသားကိစ္စတွေနဲ့ပတ်သက်လို့ဆက်ဆက်မှုတွေရှိနေတယ်လို့ပြောလို့ရပါတယ်။ကချင်ပြည်နယ်ထဲမှာကြောင်စိတူဖော်တဲ့လုပ်ငန်းတွေကနေထွက်လာတဲ့ဆွန့်ပြစ်မြေစာတွေပြိုကျမှုတွေကြောင့်ဖားကန့်ဒေသမှာလူသေးဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတရံမှာယာနဲ့ချီပြီးပျောက်ဆုံးမှုတွေရှိနေသလိုတခါတရံမှာတော့ဒါဇင်နဲ့ချီပြီးပျောက်ဆုံးသေဆုံးကြတာတွေလည်းဖြစ်ခဲ့ရတာပါ2016ခုနှစ်ထဲမှာတော့မြေစာပုံပြိုကျမှုတွေကြောင့်လူဒရာဇင်ကျော်သေဆုံးခဲ့ရပြီးတဲ့နောက်မှာတော့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိတ်တူဖော်မှုတွေကြောင့်ဖြစ်လာတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေအပါအဝင်သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့လွတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေရှိခဲ့ပေမဲ့လည်းကြောက်စိတ်တူဖော်ရေးလုပ်ငန်းတွေကတော့ရပ်နားသွားတာမျိုးတွေမရှိသေးပါဘူးရှင
်။မိုင်းအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ကျမတို့အခု DVA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အချက်ပေးစာတွေပေးပို့လို့ရတယ်။သောရရှင်တွေနားဆင်လို့တဲ့တည်တချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုဆက်လက်ပြီးတော့ရခိုင်ပြည်နယ်အတွင်းမိုးလေဝသအခြေအနေသတိပေးချက်တွေကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်အတွင်းမှုတ်တုံအားကောင်းပြီးမိုးကြီးနေတာကြောင့်နောက်3-4ရက်အထိဆက်ပြီးရေကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးလိုက်ပါတယ်။ရခိုင်ပြည်နယ်ကမ်းရိုးတန်းတစ်လျှောက်မိုးရင်ချိန်၈လမအထိရွာသွန်းနိုင်တယ်လို့လည်းပြောပါတယ်။ဒီအကြောင်းပြည်စုံမျိုးတော့ VOA မြန်မာပိုင်းသတင်းတော်ကိုကောင်းစံဟင်းကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံမြောက်ပိုင်းရခိုင်ပြည်နယ်ကယူရန်တလျှောက်နောက်3-4ရက်အထိမိုးဆက်လက်ရွာသွန်းနိုင်ပြီးမိုးအားကောင်းလာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကသတိပေးလိုက်ပါတယ်
။ရခိုင်မှာတော့နောက်3-4ရက်တော့ဒီမိုးနည်းနည်းဆက်ကြီးအောင်နေထားကြည့်ရပါတော့။ပြီးသွားရင်တော့မုတ်တုံကဒီမွန်တင်းနိုင်ကင်မရာမှာလည်းနည်းနည်းရောက်သွားမှာပေါ့နော်။ဒီရခိုင်မှာတော့နည်းနည်းလေးဟွာပြပြီးတော့မိုးအားလေးနည်းနည်းပြန်ကျသွားမယ်။ကျွန်တော်တို့နောက်3-4ရက်ကြီးတော့ရခိုင်ပြည်နယ်မှာတော့မိုးဆက်ကြီးနေဦးမယ်နေထားရှိတယ်
ရခိုင်ပြည်နယ်အတွင်းလာမယ့်3-4ရက်မှာတော့မိုးရင်ချိန်၈လမအထိရွာသွန်းနိုင်တယ်လို့လည်းဒေါက်တာကျော်မိုးဦးကသတိပေးထားတာပ
ါသူကတော့လောတော့ဒီမိုးရင်ချိန်ပေါ့နော်ဒီတန်တွဲလိုဘာလို့မှကျွန်တော်ဟောပေါ့ရှင်းလင်းမကျော်တော့ဒီရတဲ့နေထားလေးရှိတယ်ပေါ့နော်ဖြစ်တယ်လို့ဘာလို့ပေါ့နော်ဒါတော့ဒီရခိုင်ပြည်နယ်ဒီလိုမှတော့ဒီနော်ဒီမိုးကြီးတဲ့အရာကျွန်တော်တို့အဲဆင်းမျိုးမှာပေါ့နော်ရှင်းမျိုး
ရခိုင်ပြည်နယ်အတွင်းမိုးရွာသွန်းမှုမြင့်တက်ပြီးပြန်ကျချိန်မှာတော့တနင်္သာရီတိုင်းအတွင်းမှာမိုးရွာသွန်းမှုပြန်လည်မြင့်တက်လာနိုင်တယ်လို့လည်းသူကပြောပါတယ်။တန်တွဲမြို့မှာတော့ဇွန်လ19ရက်ညကမိုးရွာသွန်းမှုကြောင့်ရေကြီးမြေပြိုမှုတွေချောင်းရေကျလာတာတွေကြောင့်တန်တွဲမြို့ပေါ်တွေကရက်ွက်တွေမှာရေဝင်လာနိုင်ပြီးလိုအပ်ပါကပြောင်းရွှေ့နိုင်ဖို့ကိုလည်းလိုက်လံသတိပေးနှိုးဆော်ထားတယ်လို့တန်တွဲမြို့နယ်မိသက်ဦးစီးဌာနမိသက်ဦးစီးအရာရှိဦးနေလင်းကျော်ကပြောပါတယ်။
ကျွန်တော်တို့ဆက်ကတော့ညနေသဘာဝဘေးဂျိုဒင်ကာကွယ်ရေးစီမံခွင့်မှုကော်မတီရှိပါတယ်ခင်ဗျာအဲ့ဒီကော်မတီကပဲကျွန်တော်တို့ပေါ့နော်ဒီသင်္ကလာပင်လယ်ဟောထဲမှာမုတ်တုံတွေအားကောင်းလာတဲ့အတွက်တန်လွေမျိုးနဲ့အတွင်းမှာပေါ့မိုးအဆင်မပြေရွာသန့်နေတဲ့အချိန်မှာဒီမိုးလေဝသခံမဲ့ရှဲတွေရလက်ရှိအချိန်ကစပြီးတော့ပေါ့နော်နောက်လာမယ့်၄-၈နာရီအထိရခိုင်ပြည်နယ်မှာမိုးရွာသန့်မှုတွေပိုများလာနိုင်တယ်အဲ့ဒီအတွက်ကြောင့်ဒီတန်လွေမျိုးနဲ့အတွင်းမှာရှိတဲ့ဒီချောင်းနှဘေးမှာနေထိုင်တဲ့သူတွေအနေဖြင့်ချောင်းရင်မြင့်တက်လာတဲ့အခါကျရင်ကျွန်တော်တို့ရေနှွှဲမှုတွေကြက်ကပားတွေပြိုတာတွေဒီကုန်းမြင့်ပိုင်းတောင်ဆောင်ဒေသတွေမှာမြေပြိုတဲ့သဘာဝဘေးအန္တရာယ်တွေကြုံတွေ့နိုင်တယ်အဲ့ဒီအတွက်ကျွန်တော်တို့ဒီမှာမြေနှင်းပိုင်းဒေသတွေကိုရေဝင်ရောက်လာနိုင်တဲ့အနေအထားတွေရှိတဲ့အတွက်ကြိုတင်ပြီးတော့သတိပြုနိုင်ဖို့အတွက်နဲ့သဘာဝဘေးကြိုတင်ကာကွယ်ရေးစီမံခန့်ခွဲမှုကသက်မှတ်ပေးထားတဲ့နေရာတွေပေါ့အဲ့ဒီနေရာတွေကိုကျွန်တော်သက်ဆိုင်ရာဌာနတွေအပြီးပြည့်ချက်အလံပေးမှုရရှိတာနဲ့ဆက်ရှင်ရွှေပြောင်းနိုင်ဖို့အတွက်ကြိုတင်ပြင်ဆင်ဖို့အတွက်ဒီဌာနလေးတင်ထားသလိုပေါ့နော်သူတို့ဘက်ကလည်းအပြစ်ပေးမှုဆိုတဲ့အနေထားလေးအဲ့ဒါလေးရှိပါတယ်ခင်ဗ
ျဂျွန်လ18ရက်နေ့အဆက်ရှိရက်နေ့ကလည်းကချင်ပြည်နယ်ဖားကန့်ဒေသတွေမှာမိုးသေးထန်စွာရွာသွန်းပြီးဒေသခံအများအပြားရေကြီးမှုနဲ့ရေဆန့်ခဲ့ရပါသေးတယ
် VOA မြန်မာပိုင်းသတင်းတော်ကုကောင်းဆန်ဟိန်သတင်းပေးပို့ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းကအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။မကြာခင်မှာထုတ်လွှင့်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလံဆွေးနွေးခန်းကိုလည်းဒုတိယပိုင်းနာယူရဲ့အစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါရရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ ိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်း1နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်ကာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9နိုင်ခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်နဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါအရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုနားဆင်ရမှာပါဦးသိန်းထိုက်ဦးတင်ပြပေးပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ရုရှားနဲ့ရှိုးဝဲဘူပေါင်းကြံစီခဲ့တာမရှိရင်တောင်ယူကော့ပွဲမှာရုရှားဝင်ရောက်ဆွဖက်ခဲ့တဲ့ကိစ္စနဲ့ဆက်နွယ်ပြီးတရားရေးကိုဝင်ရောက်နှောက်ယှက်ခဲ့တာရှိမရှိစစ်ဆေးခံနေရတယ်ဆိုတဲ့သတင်းတွေဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းမှာပြန့်နှံ့နေပါတယ်သမ္မတထရန့်ရဲ့ဥပဒေရေးရာအဖွဲ့ကတော့မီဒီယာတွေမှာဖော်ပြနေတဲ့သတင်းတွေမဟုတ်ဘူးလို့ညင်းဆိုပါတယ်ဒါပေမဲ့လည်းတွစ်တာလူမှုကွန်ရက်မှာပြီးခဲ့တဲ့ရက်ပိုင်းတွင်သမ္မတထရန့်ရဲ့ရေးသားချက်တွေကြောင့်လူတွေကြားဒီအကြောင်းပို့ပြီးတော့စိတ်ဝင်စားစရာဖြစ်လာနေပါတယ်ဒီလစောစောပိုင်း FBI ဒါရိုက်တာဟောင်း James Comey လွှတ်တော်ရှိသက်သေထွက်ဆိုခဲ့တဲ့အချိန်ကလည်းသူရာထူးကထုတ်ပယ်ခံခဲ့ရတဲ့မေလအထိရွေးကောက်ပွဲကိစ္စရုရှားရဲ့စွပ်ဖက်မှုမှာသမ္မတထရန့်ကိုပြစ်မှတ်ထားပြီးစုံစမ်းစစ်ဆေးတာမျိုးမရှိပါဘူးလို့ပြောဆိုခဲ့ပါတယ်
Counter Intelligence Investigation of Mr. Trump
Mr. Trump ပေါ်မှာတံပြန်ထောက်လန်းတာမျိုးမရှိပါဘူးလို့ Comey ကထွက်ဆိုခဲ့တာပါဒီနေ့ဒီလေရုရှားရဲ့စိုက်ဘာရှုပ်ဝဲထိုးပေါ်မှုမှာသမ္မတထရန့်ကိုတရားစွဲဖို့လှုပ်တာမျိုးလူသိရှင်ကြားထောက်ထားဘာမှထွက်မလာသေးပါဘူး။ဒါပေမဲ့လည်းသမ္မတအနေနဲ့တရားရေးကိုဝင်ရောက်နှောက်ယှက်ခဲ့တာမျိုးရှိမရှိအထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကစုံစမ်းနေတယ်ဆိုတဲ့သတင်းတွေထွက်လာခဲ့ပါလေ။ FBI ဒါရိုက်တာဟောင်း James Comey ကလည်းသမ္မတသူ့ကိုယာလူကမဖယ်ရှားခင်ရုရှားရေးစုံစမ်းမှုတချို့အဆုံးသတ်အောင်ဖိအားပေးခဲ့တယ်ဆိုပြီးအခုလိုသက်သေထွက်ဆိုခဲ့တာပါ။
He was asking for something and I was refusing to give it.
ကျွန်တော်ဘက်ကမပေးနိုင်ဘူးလို့ညှင်းဆိုနေတဲ့ကိစ္စကိုသူကတောင်းဆိုခဲ့ပါတယ်။ကျွန်တော်ဟာရုရှားအရေးစုံစမ်းစစ်ဆေးခဲ့တာကြောင့်ယာရုကဖယ်ရှားခံခဲ့ရတာဖြစ်ပါတယ်
။ဒီလို James Comey သက်သေထွက်ဆိုခဲ့တာကြောင့်လည်းသမ္မတအနေနဲ့တရားရေးမှာနှောက်ယှက်ခဲ့တာမျိုးရှိမရှိစုံစမ်းစစ်ဆေးခံရနိုင်တယ်ဆိုတဲ့သတင်းတွေထွက်ခဲ့တာဖြစ်ပါတယ်။သမ္မတရဲ့ရှင်နေ Matt Kuzowitz ကတော့As part of any program, Russia ရဲ့စွပ်ဖက်မှုစုံစမ်းနေတဲ့ကိစ္စနဲ့ဆက်နွယ်ပြီးသမ္မတအပေါ်မှာဘာမှစုံစမ်းတာမျိုးမရှိဘူးဆိုပြီးညှင်းဆိုနေဆဲဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းဘက်ကပဲသမ္မတထရန့်ကသူ့အပေါ်မှာ FBI ဒါရိုက်တာကိုယာလူကထုတ်ပယ်ခဲ့တဲ့ကိစ္စကြောင့်စုံစမ်းစစ်ဆေးတာတွေလုပ်နေတယ်ဆိုပြီး Twitter လူမှုကွန်ရက်မှာရေးခဲ့ပါတယ်။သူ့အပေါ်စုံစမ်းမဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller ရဲ့လုပ်ရက်ကတမင်ပြစ်ရှာတဲ့လုပ်ရက်ဆိုပြီးတော့လည်းဝေဖန်ခဲ့ပါတယ်။တနပတ်တလူဒီမိုကရက်ထက်လွတ်တော်မှအရန်ရှရစ်ကတော့ ABC ရုပ်သံကနေအခုလိုပြန်လဲထိုးတက်ပါလေ
The president wants to take down Bob Mueller
သမရကဘော့မူလာကိုကြိုပြီးချိုးနှိမ်ထားခြင်းပါတယ်သူရှိနေတွေကလည်းဘော့မူလာကိုမလှုပ်ရှားနိုင်တာမျိုးလိုချင်တာပါဘာလို့လဲဆိုရင်အဖေကဘော့မူလာဘက်ကဘလို့ပဲစုံစမ်းစစ်ဆေးချက်ဆိုပြီးထွက်လာအခြေမြင့်မရှိဘူးဆိုပြီးတုံ့ပြန်လို့ရအောင်လို့ပါစုံစမ်းစစ်ဆေးရေးမှုဟာယုံကြည်စိတ်ချလို့ရတဲ့သူတယောက်မဟုတ်ဘူးဆိုပြီးသူဘက်ကဖော်ထုတ်လာသမျှကိုကြိုကာထားဖို့လုပ်တာပ
ါသမ္မတဥက္ကဋ္ဌသူတွေကတော့ဒေါ်နယ်ထရန့်ဘက်ကစိတ်ဆိုးမယ်ဆိုရင်လဲစိုးခွင့်ရှိတယ်ဆိုပြီးပြောဆိုနေပါတယ်အောက်လွှတ်တော်ဥက္ကဋ္ဌဟောင်းနယူဂင်ဂရစ်က ABC ရုပ်သံကိုအခုလိုပြောပါ
တယ
်ကျွန်တော်ထင်တာကတော့သူဒေါသထွက်နေပုံရတယ်ထရန့်ကသူပြောနိုင်တာကသူရုရှားနဲ့ပတ်သက်လို့ဘာမှမသိဘူးကိုမီကိုရိုင်ကလည်းသူရုရှားနဲ့ပတ်သက်လို့ဘာမှလုပ်ခဲ့တာမရှိဘူးဆိုတာသုံးငြိမ်ပြောသွားတယ်ရုရှားနဲ့သူနဲ့ပတ်သက်တယ်ဆိုတဲ့သက်သေအထောက်ထားလေလွတ်တော်မှာဘယ်သူမှမပြနိုင်ဘူးဒါပေမဲ့အနည်းဆုံး၈နှစ်အထိတီးကြားလွတ်လပ်တဲ့ကောင်စီကနေဒီကိစ္စလာပြီးရှုံ့မဲ့ပုံရှိနေတယ်ဆိုပြီးဒေါသထွက်နိုင်ပါတယ်
သမ္မတထရန့်ကိုရုရှားရေးစုံစမ်းမယ်မစုံစမ်းဘူးရွေကျက်ရှိမရှိဆိုတာစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာပဲသိနိုင်တဲ့ကိစ္စပါဒါပေမဲ့လည်းစုံစမ်းစစ်ဆေးမှုတွေအားလုံးပြည့်စည်သွားတဲ့အချိန်အထိသူလူတွေကိုထုတ်ဖော်ပြောဆိုမှာတော့မဟုတ်ပါဘူးဒီကိစ္စကနောက်ထပ်တစ်နှစ်လောက်ဒါမှမဟုတ်လတော့ကြာကြာနိုင်ကြောင်းပါခင်ဗျာ
သိမ်းထိုက်ဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့သောဒရှင်တွေစောင့်မျှော်နေတဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုစီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင
်သောဒရှင်များခင်ဗျာမြန်မာနိုင်ငံမှာတက်သူဝင်တဲ့ဆင်းရဲဆမ်မွေအောင်စင်းတွေထွက်လို့ပြောတဲ့သူပြောနေသလိုပဲဆမ်မွေဝဲမအောင်လို့ကိုယ့်ကိုယ်အဆုံးစီရင်တဲ့သူတောင်ရှိရဲဆိုတဲ့ဒိန်းတွေလည်းကြားနေရပါတယ်မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာဆင်းရဲဆမ်မွေဝဲကဘဝတစ်ခုလုံးအတွက်အဆုံးဖြတ်ပေးနေတော့မလားဂုံနုတွေနဲ့အောင်တဲ့သူတွေကရောအမှတ်ကောင်းမှတက်ရတဲ့တက်သူတွေကိုပဲရွေးချယ်နေရတော့မလားဆိုတော့ကိုဆွေးနွေးဖို့စီစဉ်ထားပါတယ်အခုတော့ကျွန်တော်တို့ပင်တိုင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်တွေလည်းလေလိုင်းမော်ကိုရောက်နေကြပါပြီဆိုတော့ဒီအရင်ဆုံးတော့ကျွန်တော်ဒီမြန်မာနိုင်ငံပညာရေးစနစ်ပြုရင်ပြောင်းလဲနိုင်ငံလုံးဆိုင်ရာကွန်ရက် NNEI ကတော့တူတူမာရဲ့သဘောထားကိုကြားချင်ပါတယ်ဆိုတော့ကျွန်တော်ဆင်းတန်းနေဆမ်မွေကဟိုចောင်းသားတွေရဲ့ဘဝကိုအဆုံးဖြတ်ပေးနေတော့မလားအမှတ်ကောင်းတဲ့လူတွေလည်းဝါသနာပါပါမပါပါအမှတ်ကောင်းမှတက်ရတဲ့ចောင်းတွေကိုတက်နေကြတော့မလားတော့တူတူမာရဲ့ဟိုဟုတ်တယ်ဆိုလို့ရှိရင်လည်းဘာကြောင့်ဒီလိုဖြစ်နေရတာလဲ
ဟုတ်ကဲ့ပါဟုတ်ကျွန်မမတူတူမာပါဟုတ်ကျွန်မက NNEI မှာလည်းပါဝင်တယ်လို့ကျွန်မကဒီဆရာတွေကိုဒီဝေဖန်ပိုင်းခြားစဉ်းစားရတဲ့ critical thinking သင်ကြားရေးနည်းလမ်းတွေကိုပေးနေတဲ့ဆရာမတ်ကြတော့เนาะအဲ့တော့အဲ့အတွေ့အကြုံဝင်လာမှုတည်းကျွန်မအဆင်ပြေပြပါမယ်ရှင်ဟုတ်အဲ့တော့ကျွန်မအဓိကပြောချင်တာတော့ဆရာခုနကဆရာမေးတဲ့ဟာတွေကတော့လက်ရှိမှာတော့အဲ့ဒီပုံစံအတိုင်းပဲဖြစ်နေပါသေးရပါတော့ဘာလို့ဖြစ်လဲဆိုတော့လေအဓိကပြဿနာကတော့ဆရာကျွန်မထင်တယ်ဒီဟိုကျွန်တော်အခြေခံပညာပြီးဆုံးခြင်းနဲ့ကျွန်တော်တက္ကသိုလ်ဝင်ဝင်ဆံပေးပွဲတွေတစ်ခုတည်းဖြစ်နေတာကပြဿနာပါအဲ့တော့မအားလို့နားလည်သလောက်နိုင်ငံတကာမှာတက္ကသိုလ်ဝင်ဝင်ပုံစံတွေမျိုးမျိုးရှိတယ်အော်ဒါပေမဲ့မြန်မာနိုင်ငံမှာလို့တော့စေတန်းရမှတ်တစ်ခုတည်းနဲ့တက္ကသိုလ်ဝင်ဝင်ပေးတဲ့ပုံစံမျိုးတော့မဟုတ်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့အခုလက်ရှိကျင့်သုံးနေတဲ့ဒီအလွတ်ကျမှတ်ဖြေဆိုရတဲ့စာမေးပွဲတွေကဒီပြောကျွန်တော်တို့ဒီအရည်သွေးရှိတဲ့ပညာရေးလည်းမရတယ်လို့ပေါ့နော်ကျွန်တော်တို့ဒီအစင်းမြင့်ပညာကိုလူတိုင်းသွားနိုင်တဲ့အခွင့်အလမ်းကလည်းအရန်နေပါတယ်ဆိုလို့ကျွန်တော်တို့ဒီတောင်းသားတွေကသူတို့တည်ယူခြင်းနဲ့ဘာသာရေးတွေကိုလည်းရွေးချယ်တည်ယူဖို့ဆိုတဲ့အခွင့်အလမ်းဆိုရမရှိအဲ့တော့အရေးသွေးရောအခွင့်အလမ်းရောဆုံးရှုံးနေတဲ့ဒီစေတန်းစာမျိုးပဲကြောင့်ခုနကပြောတဲ့ဟာတွေလည်းဖြစ်နေတယ်လို့ကျွန်မတို့အဓိကပြဿနာနဲ့ဘာကြီးဆုံးရှုံးလဲဆိုတော့ကျွန်မကပြောချင်တာတချို့ကတော့ပြောတယ်အဲဒီနေ့နည်းနည်းအောင်ချက်တက်လာတယ်ပေါ့နော်မနေ့ကဆို 29.9 လောက်ပဲရှိတယ်ဒီကျင်းတော့ 33.8 လောက်ပဲအဲ့လောက်အောင်ချက်ရှိရပေါ့နော်ဆိုတော့အဲ့လိုအောင်ချက်တိုးလာတာတွေကိုတချို့ကတိုးတက်လာတယ်လို့ထင်တယ်ဒါပေမဲ့လက်တွေ့ကဒီစာမျိုးပဲတွေကအခုတည်းရှိကျွန်မတို့အလွတ်ကျမှတ်ဖြစ်ဆိုနေရတဲ့စာမွေးအဆင့်တွေပဲရှိသေးတယ်ဒါပေမဲ့အဲ့မှာနှစ်ဆင်လေးလာလိုက်တော့လေအဲနှစ်ဆင်ကျွန်တော်တရားထင်30လောက်ပဲအောင်ပြီးတဲ့စာမျိုးပဲပုံစံတွေဖြစ်နေတဲ့အတွက်အဲ့ဒါကတော်တော်အနေရရှိရလို့ထင်တယ်ဒီတိုင်းတော့ရင်တော့အနေရရှိရပေါ့နော
်
ဆိုတော့ကျွန်တော်တို့ကတော့ပြဿနာကိုတကယ်ဆွေးနွေးဖြေရှာပြီးတော့ပြောင်းလဲပြစ်ဖို့လိုတယ်အဲ့တော့တကယ်တမ်းပြောင်းလဲဖို့လိုတယ်လို့ယူဆတာအရာတော့ကျွန်တော်တို့ဒီလက်ရှိချင်းတုံးတဲ့စာမွေးပေါ်ကြည့်ရတ
ဲ့ဒီဟုတ်ကဲ့မတ်တူမကျွန်တော်တို့ဒီပြောင်းလဲမဲ့အစီအစဉ်တွေပတ်သက်ပြီးတော့ကျွန်တော်နောက်တစ်ပိုင်းမှာဆက်ဆွေးနွေးချင်ပါတယ
်မတ်တူမကကျွန်တော်တို့ဒါလေးပြောင်းတဲ့စဉ်းစားချက်တွေကိုစဉ်းစားဖို့လိုတယ်ထင်တယ်ဒါကြောင့်အဓိကနဲ့ဒီကပြဿနာတွေနဲ့ကျွန်တော်တို့ခုန
ကမတ်တူမကျွန်တော်တို့လေဒီဟိုဘာပြင်မှုစင်မှုကောင်းလဲဆိုတဲ့ဟာကိုဒုတိယပိုင်းမှာကျွန်တော်တို့ထပ်ပြီးတော့ဆွေးနွေးဖို့ရည်ရွယ်ထားပါတယ်အဲ့တော့ဟိုကျွန်တော် channel လူတွေလည်းလောလောဆယ်အလှည့်ပေးလိုက်ချင်ပါသေးတယ်ဟိုနောက်တစ်ခုကတော့ကျွန်တော်ဒီဆရာများတမကဆရာဥတ္တတပါဟိုအရင်ဆုံးတော့ကျွန်တော်ဟိုသူဆရာတို့ရဲ့သဘောထားကိုပထမတစ်ပိုင်းအနေနဲ့သိချင်တာကတော့ဒီဆယ်ရက်ဆောင်မွေးဝဲကဒီចောင်းသားတွေရဲ့ဘဝကိုအခုချိန်ဒီအဆုံးဖြတ်ဟိုပေးနေတော့မယ်ဆိုတော့ဆရာမတူတူမလည်းပြောသွားပါတယ်ဆိုတော့ဟိုဒီကိစ္စနဲ့ပတ်သက်လို့ပေါ့လေကျွန်တော်တို့ဒီစနစ်မှာဘာတွေမှားနေလဲဟိုဆရာအနေနဲ့ဘယ်လိုမြင်လဲ
အော်မှားနေရဆိုတော့ပေါ့နော်ဟိုဒီ90လောက်ကဲမှားခဲ့မှာအခုမှစပြင်တာပေါ့အခုတော့ကျွန်တော်တို့အမှားတွေကတော့အများကြီးပေါ့နော်ဒီတော့ចောင်းသားတွေပြင်ပန်းတယ်လို့မိပါရင်လည်းပြင်ပန်းတယ်ဆက်ဆက်မကြီးလည်းပြင်ပန်းတယ်အားလုံးဒါဒီကျွန်တော်တို့ဆယ်တန်းကြီးဟိုဘဝတစ်ခုအဆုံးဖြတ်မဖြစ်တင်ဘူးဒါကြောင့်မို့ကြောင်းမယ်ဘယ်နည်းနဲ့ကြောင်းမလဲအဲ့တော့အခုပညာရေးဝန်ကြီးဌာန2016 2021 ဆိုပြီးတော့ကျွန်တော်ပညာရေးမဟာဗျူဟာစီမံကိန်းပေါ့နော်အဲ့ဒါချထားပြီးအဲ့ဘဝနေရောသူအခုမူလတန်းသူငယ်တန်းတန်းနေရောစပြီးတော့ပေါ့နော်ပထမတန်းစပြီးတော့သူတနည်းချင်းတစ်ရင်ပြင်လာပြီအဲ့ဒီတော့ကျွန်တော်တို့အကျိုးရလဒ်တစ်ခုတော့ရလာမှာပေါ့နော်အခုချက်ချင်းကြီးကမှားခဲ့တဲ့နှစ်90အမှားကြီးကျွန်တော်တို့အခုတက်ချင်းကောက်ပြီလို့မြင်ရဘူးအကျင်လဲလို့လေဟိုအရင်တော့အာနာရှင်ပညာကြီးဖြစ်ခဲ့တဲ့အတွက်ကျွန်တော်တို့ကဒါယူ ဟိုမဖြစ်မနေလောက်ရမယ်ဆိုတော့ဒီလိုမျိုးပြဿနာကြီးရှိတာကအဲ့တော့အခုစပြင်ပြီဆိုတော့ကျွန်တော်တို့နိုင်ငံတကာအတိုင်းဝိုင်းအကူအညီရဲ့အတွက်အများကြီးတော့ဟိုကောင်းလာပြီလို့ထင်တာပေါ့နော်ဒါပေမဲ့လောလောဆယ်ထိတော့ဒီ10000ကိုကျွန်တော်တို့ကပြင်လို့မရသေးဘူးပေါ့အဲ့တော့ဘယ်နည်းနဲ့ပြင်လဲဒါတို့အရေးတကြီးစဉ်းစားရမှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့โอเคကျွန်တော်နောက်တူကတော့ဒီပညာရေးလုပ်ငန်းတွေလုပ်နေတဲ့ဒီကိုမင်းသွေးသစ်ပါကိုမင်းသွေးသစ်ကပညာဒါနသင်တန်းကျောင်းဆိုပြီးလဲဖွင့်လှစ်ထားဆိုတော့ကိုမင်းသွေးသစ်ရဲ့သဘောထားလဲဆွေးနွေးပါအောင်ခင်ဗျာ
ဟုတ်ကျွန်တော်ကတော့ဒီဆယ်တန်းဆောင်ဝဲရဲ့ရမတ်တခုနဲ့ဘဝတစ်လျှောက်လုံးဆုံးဖြတ်တာကိုကျွန်တော်တို့မသိပါဘူးဟုတ်ပါတယ်ကျွန်တော်တို့လက်မခံဘူးပေါ့လေဟိုတကယ်တမ်းကျတော့နိုင်ငံတကာမှာဒါမှုစနစ်မရှိဘူးဒီစနစ်ကလည်းခင်းနောက်ပြန်ဆွေးနွေးဆွေးနွေးဖြစ်တယ်ဆိုတော့ကျွန်တော်တို့ကဟိုအတွေ့အကြုံရပြောရမယ်ဆိုလို့ရှိရင်ဒီနိုင်ငံရဲ့ပညာရေးစနစ်ကဒီတပည့်ဘက်ကအကြောင်းသားဘက်ကနေပြီးတော့ဆရာတို့မဟုတ်အကြောင်းကိုရွေးချယ်ခွင့်ရှိတဲ့လူတွေကဆယ်တန်းဆောင်ဝဲအောင်မြင်မယ်။နောက်ဒီဆရာတွေဒါမှမဟုတ်အကြောင်းသားတွေဘက်ကလည်းသူတို့ရွေးချယ်ခွင့်ရှိတဲ့သူတို့ရွေးချယ်လို့ရတဲ့တပည့်တွေတပည့်ကိုရွေးချယ်လို့ရတယ်ဆိုရင်အဲအကြောင်းတွေအောင်မြင်မှုရမယ်။ဟိုအောင်မြင်မှုရခိုင်တို့တူတင်ဒီလိုပုံစံကြီးဖြစ်နေပေါ့။ဒါဆိုလို့ရှိရင်ရွေးချယ်မှုဆိုတဲ့အပိုင်းမှာလည်းငွေကြေးပါလာပြီ။အဲမိဘတွေရဲ့ဟိုကြိုးစားအထောက်အမှုတွေပါလာပြီ။အဲတော့ဒီဘဝတစ်စီချိုးလို့ပြောလို့ရတယ်ဘဝတစ်စီချိုးပြောင်းလဲလို့ပြောလို့ရတယ်ဒီဆယ်တန်းဆောင်ဝဲကိုရှားမှတ်နဲ့တခုနဲ့ဆုံးဖြတ်တဲ့အခါမှာကလေးရဲ့ဘဝတစ်လျှောက်လုံးမှာ၃နာရီမျိုးကုန်းတခုတည်းကပဲသူ့ရဲ့ဘဝအကောင်းဆုံးဆုံးဖြတ်သွားတာမျိုးကမဖြစ်သင့်ဘူးလို့ကျွန်တော်မြင်ပါတယ်တခြားသူ့ရဲ့ဝါသနာတို့ဒါသူ့ရဲ့ဟိုရည်မှန်းချက်တို့ဆိုတာလည်းထည့်သွင်းစဉ်းစားမယ့်အခြေအနေရှိရတယ်တနေ့မှာ၁၀ယောက်ဖြစ်ရ၃ယောက်အောင်လေကျန်တဲ့မအောင်ခဲ့တဲ့9ယောက်ကောင်ကျွန်တော်ဘယ်လိုပူဇော်ပေးမလဲဒါမှမဟုတ်သူတို့ရဲ့ဘဝရဲ့ရွေးချယ်ခွင့်သူတို့ဝါသနာကိုကျွန်တော်ဘယ်လိုလုပ်ပေးမလဲဆိုရင်ဟိုဖြည့်ဆည်းရတဲ့ပညာရေးစနစ်မျိုးကျွန်တော်ပူလာပါတယ်ခင်ဗျာ
โอเคကျေးဇူးပါကျွန်တော်တို့အခုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းမော်ရောက်နေပါတယ်ကျွန်တော်မြေတားရက်ခိုင်ညနာတခုကတော့ဟိုလူရင်းတူရှင်းနည်းနည်းဆွေးနွေးပြပါအခုကပါဝင်ညင်တဲ့ပုဂ္ဂိုလ်တွေကနည်းနည်းများနေတဲ့အတွက်အားလုံးကိုလည်းပါဝင်ခွင့်ရအောင်အချိန်ပေးခြင်းလို့ပါအရင်ဆုံးတော့ကျွန်တော်ရန်ကုန်မြို့ကကိုစလိုင်းပွေကုန်းပါစလိုင်းပွေကုန်းတဘောသာဆွေးနွေးနိုင်ပါတယ်ခင်ဗျာ
โอเคဒီငွေစနေရတော့ပြောင်းဖို့လိုတယ်ဥပမာအောင်ချက်ပူကောင်းအောင်လုပ်ဖို့လိုမယ်မဟိုက်စကူးဂရိတ်ဆိုပုံစံပြောင်းပြီးတော့မှအခုစေတားမှာအဲ့လိုမျိုးတချို့ဘွားတွေကတော့စာတင်လို့မရတော့ဘူးအဲ့တော့စာဆိုတာတင်ရတာဟိုဆက်လက်နှစ်တင်နေသူနဲ့၄နှစ်တင်နေသူနဲ့ကတို့အတွေ့ခေါ်ကအရန်ကွာသွားပြီဆိုတော့ကျွန်တော်တို့စဉ်းစားတာကအမတ်တို့အောင်တာတို့ဘွေတို့ကိုပဲတာဂက်ထားပြီးတော့မှပညာတင်တော့ဘယ်ရောက်ရမလဲတင်တဲ့ဥစ္စာကို apply လုပ်နိုင်ဖွယ်အတွက်အင်မတန်မှအရေးကြီးတယ်အဲ့ဒါကြောင့်ဒီအောင်ချက်ပူများဖွယ်အတွက်ရနောက်ပြီးတော့မှလူတော်တော်များများအော်ဒီအော်ပါလေနှစ်ရှိ14နှစ်16နှစ်အာတိစာဆက်လက်တည်နိုင်အောင်လမ်းဖွင့်ပေးဖို့လိုနေတယ်ဗျာ
โอเคကျေးဇူးပါခင်ဗျာအဲကျွန်တော်နောက်တူကတော့ကျွန်တော်ဒီအမေရိကန်ပြည်သူစုဗာဂျီးနီးယားတက်သူကဟိုမြန်မာပါမောက်ကတူပါအဲဆွနေနိုင်ပါတယ်ခင်ဗျာကျွန်တော်သူလည်းလေလိုင်းပေါ်မှာရောက်နေပါတယ်အဲ
ကျွန်တော်ဆွနေနေတာတော့အပိုင်းနှစ်ပိုင်းရှိပါတယ်ခင်ဗျာအော်ဒီပိုင်းကတော့ဒီနေ့ကြားနေရတဲ့ပတိနေရကလေးတွေအတွက်ဟလာအမှန်နဲလို့အမှတ်တက်သေးတာတို့အမွေမအောင်လို့တတ်သေးတာလို့ဆိုရယ်ကလေးတွေအတွက်ကိုကျွန်တော်ရည်ရည်ပြီးပြောချင်ပါတယ်။နောက်တစ်ပိုင်းကတော့ပညာရေးစနစ်နဲ့ပတ်သက်ပြီးအကြံပေးချင်တဲ့အပိုင်းပါ။အဲတော့ကျွန်တော်ကိုရီလေးနဲ့ပဲကျွန်တော်ပထမဆုံးတင်ပြလိုပါတယ်။ပထမကတော့ကျွန်တော်နေရအောင်တော့1980ဝန်းကျင်ကပေါင်းခဲ့တာပဲ။ကျွန်တော်တို့အောင်ချိန်ကာလတုန်းကမြန်မာတိုင်းကတနင်္ဂနွေလုံးမှာ7ရာခိုင်နှုန်းပဲရှိပါတယ်ဆရာတော်အောင်ချက်က။ကျွန်တော်မြို့နယ်အနေနဲ့ကြည့်ရင်9ရာခိုင်နှုန်းပဲရှိပါတယ်။အဲ့ဒီအထဲမှာကျွန်တော်တို့ကဘယ်လိုဖြစ်လာလဲဆိုတော့အဲ့ကျွန်တော်နေမှာပဲဒီဆယ်တန်းရောက်တဲ့နေ့မှာအင်္ဂလိပ်စာဆရာမမရှိပါဘူး။ဘာလို့မရှိလဲဆိုတော့ကိုရန်းလောက်တည်းအားဆရာမတွေကအပြောင်းလဲတွေလုပ်ပြီးဆယ်တန်းရောက်တဲ့အချိန်မှာကျွန်တော်ကဆရာမနှစ်ယောက်စလုံးအင်္ဂလိပ်စာတင်အင်္ဂလိပ်စာနှစ်ဆိုတဲ့ grammar တင်တာနဲ့ reader တင်တာနဲ့အဲနှစ်ယောက်စလုံးမရှိတဲ့အချိန်မှာကျောင်းဆရာကြီးကတပတ်မှတစ်ချိန်လောက်ဝင်ပြီးနည်းနည်းပါးပါးတင်ပြီးတော့ကျွန်တော်တို့ကျောင်းကတော့နားပါသူတင်ရတော့ကျူရှင်လည်းမရှိဘူးအဲ့ချိန်ကအဲ့တော့ကျွန်တော်တို့ကဒီအားပဲဖြီးပြီးစ조사တဲ့အချိန်မှာကျွန်တော်တို့စိန်ပေါ်တို့ဘာလို့ရန်ကုန်ကကြောင်းနေလို့တပည့်မိတော့မလဲဗျာအဲ့တော့အမှတ်နေတာပေါ့အမှတ်နေတဲ့ကြားထဲမှာကျွန်တော်တို့တိတ်ပံပညာဘာသာတွေတခြားဘာသာတွေအောင်ဘလောက်ကအမှတ်ကောင်းကောင်းအဲ့ဒီခေတ်ကပို့ဆိုးတာကဘာဖြစ်လဲဆိုတော့အမှတ်ကောင်းတယ်အမှတ်ကောင်းတယ်နဲ့မယူပဲ IELTS လို့ခေါ်တယ် Intelligent Level Aggregate ဆိုတဲ့ဟာနဲ့ယူတဲ့အခါကျတော့ကျွန်တော်တို့တပည့်ကပိုနာသွားတာပေါ့အဲ့ဘုံနာတော့ကျွန်တော်တို့မိဘတွေဖြစ်စီကျင်တာကျွန်တော်တို့ဖြစ်စီနေဘာသာရက်တွေတော့မရဘူးမရဘူးနဲ့စိတ်တက်ကြသလားဆိုတော့မကြဘူးကျွန်တော်မိဘကကျွန်တော်ကိုနှိုက်ကောစဉ်းစားတယ်ရောက်တဲ့နေရာမှာရောက်တဲ့ဘာသာရက်ကိုရောက်တဲ့တက်ဆိုမှာအကောင်းဆုံးအတော်ဆုံးဖြစ်အောင်ကြိုးစားအဲ့ဒါဆိုရင်တနေ့ကျရင်ဘဝအောင်မြင်မှာပဲကျွန်တော်ဒီနေ့လူငယ်လေးတွေကိုအဲ့ဒါလေးကျွန်တော် share လုပ်ချင်တာပါကျွန်တော်ဘဝကျွန်တော်အဲ့ဒီမှာတက်ဆိုရောက်ပြီးတော့တက်ဆိုမှာပဲကျွန်တော်တင်ချမေးကြောက်ရောက်ခဲ့ပါလေ စင်ချာမီယာရောက်ပြီးတော့အဲ့ဒီရပဲအဲနောက်ဆုံး၄ဘာသာ၅ဘာသာဂုံထွက်ပြီးစိန်ဘောကျောင်းဝင်တဲ့လူပဲဖြစ်ဖြစ်ကျွန်တော်အကုန်လုံးသူတို့ဘီးလောက်တယ်ကျွန်တော်နံပါတ်၁ပဲထွက်ခဲ့အဲ့တော့ထွက်ပြီးတော့နောက်ဆုံးကျွန်တော်စင်ပေါ်ရင်စင်ပေါ်ကောက်ဆိုတော့ကျွန်တော်ပညာရှင်၃ခုလောက်စက်တိုက်ရခဲ့ပါတယ်အဲ့တော့ကျွန်တော်ဘဝမှာတော်တော်လေးကိုအောင်မြင်ခဲ့တာရှိပါနောက်ဆုံးအမေရိကန်မှာတက်ကူဆရာတယောက်ဖြစ်နေဗမာခတ်တယောက်ဖြစ်နေကျွန်တော်လှုပ်လှုပ်နေပါတယ်အဲ့တော့ကျွန်တော်ပြောချင်တာကကလေးတွေဟာအမှတ်ပြ20နာရီအောင်ယုံလေးအမှတ်နည်းယုံလေးနဲ့ဘဝတစ်ခုလုံးကိုအဆုံးဖြတ်ပေးတာမဟုတ်ပါအထူးသဖြင့်ကျွန်တော် target ကတော့ကလေးတွေကိုကျွန်တော်ပြောချင်တာပါပညာရေးစနစ်ပိုင်းကတော့ဒုတိယပိုင်းမှာကျွန်တော်ဆက်ပြောပါမယ်မေးဟုတ်ကဲ့
ဟုတ်ကဲ့ဆရာကြီ
းအဲ့ဒါလေးကိုကျွန်တော်စူးစမ်း
ဆရာကိုပြီးရင်ကျွန်တော်တစ်ခေါက်ပြန်လှည့်ပေးရမယ်ကျွန်တော်ဟိုဒီပညာရေးစနစ်နဲ့ပတ်သက်ပြီးဆွေးနွေးတဲ့အခါကြလို့ရှိရင်လောလောဆယ်တော့ဆရာပြောတာရေဝီကကောက်မယ်ဆိုလို့ရှိရင်တော့ဒီစင်နဲ့ဆာမိုးရဲ့ဟိုမှမအောင်မြင်လို့ရှိရင်လည်းပဲဟိုလက်မလျှော့အရှုံးမပေးဘူးဆရာဟိုကျောင်းသားတွေကိုတိုက်တွန်းနေတဲ့သဘောလို့ကျွန်တော်နားလဲပါတယ်အခုနောက်ထပ်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တယောက်ရဲ့စာအုပ်လည်းဖော်ပြခြင်းပါတယ်သူကတော့ဒေါက်တာကျော်ရှိန်ဆိုပြီးရေးထားပါတယ်သူကတော့ဒီရာသီရောက်ရင်းနဲ့လောကဒဏ်နဲ့ကြုံကြရပါတယ်မိဘရောကျောင်းသားရောပါပဲစင်နဲ့ဆာမိုးကဘဝတစ်ခုလုံးအတွက်အဆုံးဖြတ်ပေးနေစေပါတဲ့အနေဆုံးစီးရီးကလေးကနေအမြင့်ဆုံးပညာရှင်တစ်ဖြစ်ချင်းစင်နဲ့တော့အောင်ရပါမယ်တဲ့အမှတ်ကောင်းမှတက်ရတဲ့တက်သူတွေလည်းရှိနေစေပါတဲ့ခက်တာကဝါသနာဆိုတာဘယ်နှထားမှမသိပါဘူးတဲ့အမှတ်ကောင်းခြင်းနဲ့ယောဂဆွေးနေတာနှစ်ပေါင်း50ကျော်ပါပြီတဲ့စင်နဲ့အောင်သူတွေအတွက်အလုတ်ကန်ခွင်လန်းကလည်းရှားပါနေစေပါတဲ့လေသမားအလုတ်သမားလှုပ်ခြင်းသူနှစ်ထိဆိုရင်လွန်ရကြပါလိမ့်မယ်တဲ့ဝါသနာကိုပြုထောင်ပေးပြီးကြီးမြောင်မြေတော်မြောက်ပေးမယ်စနစ်ကလည်းမရှိသေးပါဘူးတိုင်းပြည်ရဲ့တာဝန်ဟာမသေးလာပါဆိုပြီးတော့သူကရေးထားပါတယ်ခင်ဗျာဆိုတော့ဒီဆယ်ဆောင်မှုအတွက်ဟိုအချိန်တွေငွေတွေကုန်ရတာတကယ်တော့ကျောင်းသားတွေကျောင်းသားမိဘတွေနေမကပါဘူးတိုင်းပြည်အတွက်လည်းနင့်နာပါတယ်ဒါနဲ့များဘာကြောင့်ဒီစနစ်ကိုကျွန်တော်တို့ကဟိုအခုလောက်အချိန်နှစ်ပေါင်း50လောက်ဟိုကြာကြာအထိမပြင်နိုင်မဲ့ဖြစ်ခဲ့ရတာလဲဟိုမတူတူမှာသဘောထားဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ဆရာခုနအလုံးလေးပြောတော့အထင်မှာတော့ကျွန်တော်တို့ဆယ်တန်းဆံမွေးဘွဲကတော့တော်တော်လေးကိုအဟန်တာဖြစ်နေရအရေးအဟန်တာခုနကကျွန်မလည်းပြောတယ်မဟုတ်ဟိုဒီအရေးတူရောတော့လက်တွေ့ပေါ့အသုံးချလို့ရတဲ့ပညာရေးပုံစံကိုလည်းလေ့ကျင့်ပေးနေရမှာပဲねကျွန်တော်တို့ဒီအလုပ်ကျမှတ်ပြီးတော့ပေါ့နော်ပြန်ဖြေဆိုနေရတဲ့ဆံမွေးဝဲတွေကိုပဲဥတည်နေတဲ့အဲစစ်စီပုံစံအောင်ပဲတွားနေဒီထဲမှာခုနဟိုဆံမွေးဝဲကြလို့ကိုဘဝကိုကိုပေါ့နော်စိတ်ပြက်လက်ပြက်နဲ့လုံနေတဲ့ဟာဒီကတည်းရှိလာတယ်ဆိုတာကိုတွေ့တဲ့ခါကျတော့ကျမတို့ကအဲ့ဒီဒီဆယ်တန်းဆံမွေးဝဲကအန်ဒီရရှိရဆိုရင်အသုံးတော့သုံးတာအဲ့ဒီအန်ဒီရကတော့ဘာလို့လဲဆိုခုနကအလွတ်ကျမှတ်တဲ့ပုံစံတွေပြောင်းအောင်မပြောင်းသေးဘူးပေါ့နော်အဲ့တော့အလွတ်ကျမှတ်တဲ့ပုံစံတွေကိုစားထိုးရမယ့်ပုံစံတွေလည်းကျမတို့အကြံပေးကြတာပေါ့နော်အဲ့တော့ကျမတို့ကဒီစဉ်းစားတွေးခေါ်တဲ့စာသင်ခန်းတွေကျမတို့တော့ဒီကျောင်းသားတွေအတွက်လိုအပ်တဲ့စွမ်းရည်တွေဖြစ်တဲ့ကျမတို့မှာပြဿနာဖြစ်ရှင်းတာတို့အဲ့တော့ဒီဟိုကျမတို့ဒီနောက်ကတော့ဖန်တီးတဲ့ဟိုဒီထွင်ဖန်တီးတဲ့စွမ်းရည်တို့နောက်ကျမတို့ဒီခုန expression scale ပေါ့နော်ဖုံထုတ်တဲ့စွမ်းရည်တို့ဒါမျိုးတွေကိုစွမ်းရည်တွေကိုမြင့်တင်ပေးတဲ့လေ့ကျင့်ရေးဟိုတင်ကြားရေးပုံစံတွေမဟုတ်ပဲねကျမတို့ဒီအလွတ်ကျတဲ့ပုံစံကိုပဲတွားနေတဲ့ဆံမီးပွဲမှာပဲကြာရှုံးသွားလို့ဆိုပြီးတော့ပေါ့နော်တခါထပ်ပြီးတော့နိနာထပ်ပြီးဘဝဒီထဲမှာပါထပ်နိနာတွေရဲ့အတွက်တော့အနေရရှိရလို့ကျမတို့ပြောတာဒါကြောင့်ကျမတို့ကတင်ကြားရေးနဲ့စစ်စည်းရေးပုံစံတွေမပြင်မဲ့ဒီတိုင်းဆက်သွားတဲ့ခါကျတော့အဲ့ဆံမီးပွဲကိုပဲကျမတို့အမိဘတွေရောကျောင်းသားတွေရောကျောင်းနေရောပေါ့နော်အဲ့တရုတ်တိုက်လိုက်နေအောင်တွေ့ရကျမတို့အဲ့ဟာအစင်လာတိုက်တရုတ်တိုက်လိုက်နေတာတွေ့ရနောက်တစ်ခုကျမတို့ကခုနကလေးရဲ့ဘက်ကနေစဉ်းစားပြီးတော့ဒီကလေးတွေကူညီချင်တဲ့ကလေးတွေရဲ့ခက်ခဲကိုကူညီတဲ့သူတွေကလည်းခဏကျမတို့ပြောနေတဲ့ဟာဟိုရေးသွေးရှိတဲ့ပညာရေးတို့စဉ်းစားတွေးခေါ်တာတို့ဖန်ပြီးနိုင်တဲ့ပညာရေးတို့ဆိုရင်ဟာကိုလိုက်ကူညီဖို့ထက်စားလို့ရှင်အဲ့ဒီဆံမီးပွဲဆိုရင်အတားအဆီးကိုကြော်ဖို့ပဲလုပ်နေရတဲ့အတွက်ထပ်ပြီးတော့ကျမတို့စိုက်ထုတ်လိုက်ရတယ်မှာလုံအားတွေပတ်စံတွေပေါ့နော်အဲ့ဒါတွေငွေတွေအဲ့ဒါတွေအားလုံးကလည်းပြန်အဟောတိကံဖြစ်ကြအောင်အဲ့တော့ကျမတို့နိုင်ငံတော်ကစိုက်ထုတ်လိုက်ရတဲ့ဘန္နာငွေတွေအချိန်တွေရှိတယ်လို့ကျမတို့အစိုးရမဟုတ်တဲ့မိဘနဲ့ရဲ့ရွာအဖွဲ့ပြီးတဲ့စိုက်ထုတ်တယ်ကျမဘန္နာငွေတွေအချိန်တွေလည်းအများကြီးနီးလိုက်ရတယ်ပေါ့နော်အဲ့ဒီအတွက်ကျမတို့ကဒီဆံမျိုးဝဲစနစ်ကကျမတို့မန္တလေးရဲ့ပညာရေးရောမန္တလေးအရေးသွေးပေါ့ပညာရေးရေးသွေးကြဆင်းရတာတွေကိုအဓိကတွားပြီးတော့တက်ရောက်နေတဲ့ဟာဖြစ်တဲ့အတွက်ကျမတို့ကပြင်ဖို့လိုတယ်အဲ့ဒီအဓိကကျမတို့စာသင်ခန်းတွေကနေစပြီးပြင်နိုင်တယ်ဆိုရဲဟာကျမတို့အကြံပေးပါတယ်စာသင်ခန်းတွေမှာကျမတို့ခုနကသင်ကြားနည်းတွေကိုပြောင်းလိုက်ပါနောက်စစ်စေးပုံစံတွေကိုကြောင်းပါဘောအခုကစစ်စေးပုံစံတွေကဆရာရဲ့အခုသင်ကန်းစာအစုံလို့နှင့်လေတို့ကျွန်တော်နှင့်စုံလို့ဆိုရယ်အစုံပိုင်းမှာပဲစစ်စေးတဲ့စစ်စေးမှုတွေပေါ့ကျွန်တော်တို့အဲဆာမီတစ် assessment တွေကိုပဲတုံးတာပေါ့နော်အဲ့တော့ဒီကျောင်းသားတွေကိုသင်ယူနေတဲ့အချိန်မှာကျောင်းသားတွေရဲ့အမှသင်ယူမှုသင်ယူနည်းတို့နောက် lower chat တွေအားနည်းချက်တွေကျွန်တော်တို့ဖော်ထုတ်ပြီးဖြည့်ဆည်းပေးတဲ့ဒီစစ်စေးပုံစံတွေကိုကြောင်းလဲပြီးတော့ကျွန်တော်တို့အဲ့ဒီဟာတွေနောက်ဆရာတွေကိုအဲ့ဒါတွေကိုသင်ကြားပေးနိုင်ဖို့တဲ့ဆရာတွေကိုသင်မောက်သင်တန်းပေးတာကိုဆရာတွေကိုခွင့်ရပြီတာပေါ့အဲ့ဒါနဲ့ပတ်သက်တဲ့မူဝါဒတွေကိုကျွန်တော်တို့အဲပြန်ထမ်းပြီးတော့အကောင့်ထဲပို့ပေးဖို့လိုတယ်ပေါ့နော်ဒါကလက်ရှိစေတန်းရဲ့ဟန်တာကို
ဖြည့်ဆင်းနိုင်တယ်ပထမအဆုံးအဆင့်ကျွန်မဆွေးနွေးပြရဖြစ်ပါတယ်။ကျန်တာရတော့အဲ့ဒါနဲ့ဆက်ဆက်နေတယ်။ခုနတင်ယုံညွန်းနှန်းတို့ကျွန်တော်တို့ဒီစီမံခန့်ခွဲမှုဆရာကဏ္ဍတို့ဒီအားတွေပါကျွန်တော်တို့တပြိုင်တည်းအစဉ်းစားပြီးတော့ပေါ့နော်မူဝါဒဒီရရှိတော့ကစဉ်းစားပြီးတော့တခါလေးဆောင်ရွက်ပေးဖို့လိုတယ်လို့ဒီမှာဆွေးနွေးချင်ပါတယ်ရှင်။
ဟုတ်ကဲ့နောက်ထပ်ကျွန်တော်တို့ဟိုဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့တော်တက်ရှင်တူကိုလည်းပဲကျွန်တော်အလှည့်ပေးချင်ပါတယ်။ဥက္ကမောင်လွင်ဖြစ်ပါတယ်။ဥက္ကမောင်လွင်သဘောထားလည်းလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဒီနေ့ကြီးဒသမအရာကျောင်းသားကျောင်းသူများပြီးဒီအတိုင်းမှစပြီးနော်မာတဲ့အချီဒီမှာစားလဲမတဲ့အီးစားလဲမတဲ့ဒါတင်ချာတင်ချာလဲပေါ်နေလို့ကြရမရှိဘူး။ပထမတမိုင်းဆိုတော့ဘာမှမကြည့်ဖြစ်နေပြီ။ဒါပေမဲ့မာတဲ့ကျောင်းမှာတနည်းအောင်ဖို့ဆိုတာစစ်သားများမောင်းလို့အပြင်းထန်မောင်းပြီးကျဲတင်နေကြသည်နမနှစ်ချက်မြင်ရတော့စစ်တမ်းကျောင်းတော်သူများသည်အစိုးပညာတတ်ကိုပညာတတ်ကြောက်တော့အစိုးရအချက်ချက်ဤအစိုးရကအတုံးချကံအတုံးချကံနောက်ပြီးတော့စားကောင်များရှိနေကြသည်စစ်တမ်းအောင်ပြီးဝေးရတော့လေဝေးရပညာမတန်ညာဝေးထုတ်နေသည်ဝေရကျောင်းသားကျောင်းသူများကြီးရဲ့စီဝေးလောကတွင်ဒီကပုံစံအဆင့်သာရှိပြီဖြစ်တယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါကျွန်တော်နောက်တူကတော့ကျွန်တော်ဒီမလေးရှားကိုနေဦးလင်းသဘောထားလဲလုံရေးတူရှင်ဆွေးနွေးနိုင်ပါလားခင်ဗျာ
ကျွန်တော်သဘောထားကတော့တော်တော်များများနဲ့ဆန့်ကျင်နေမလားမသိဘူးဗျာကျွန်တော်ကတော့အတွေ့အကြုံနဲ့ပြောတာပေါ့နော်စင်ကာပူမှာကျွန်တော်ရောက်တာကြာပါပြီကျွန်တော်ပြောချင်တာကဘာလဲဆိုတော့စင်ကာပူမှာလည်းခင်ဗျားတို့ပြောတဲ့ system တွေကိုလုပ်ပါတယ်ဥမာတခုဆိုပါစို့ဆာမွေးစနစ်ကိုမလုပ်ဘူးတို့ဘာတို့ပေါ့နော်ဟိုဥမာတခုတပတ်တစ်ခါရှစ်တို့တစ်လတစ်ခါရှစ်တို့လုပ်တယ်ဒါပေမဲ့ကျွန်တော်ဗမာနိုင်ငံကထွက်လာတဲ့လူတွေတော့အည်သွေးမရှိဘူးလို့ပြောရင်ခင်ဗျားတို့ယုံမမလားလို့မသိဘူးဗျာနော်မလေးရှားမှာလည်းဒီအတိုင်းပါလေကျွန်တော်ပြောတာခင်ဗျားတို့စိတ်ကူးရင်နေတဲ့စနစ်တွေဟာတကယ်ရောလက်တွေ့အတုံးတက်ရဲ့လားဆိုတာလေးတော့ပြန်စဉ်းစားကြည့်စီခြင်းတယ်လို့ထင်ပါတယ်စင်ကူမှာပဲဖြစ်ဖြစ်ဗမာပြည်မှာပဲဖြစ်ဖြစ် quality ရှိတဲ့ပညာရေးစနစ်ကိုသာဆက်ထားတဲ့လို့ကျွန်တော်ကတော့ကျင်းပါလေခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်ကို email နဲ့ပေးပို့ထားတဲ့စာဆောင်ရှိပါသေးတယ်သူကတော့ video ပြည့်တက်တူဆိုပြီးရေးထားပါတယ်သူကတော့ကျွန်တော်ဆွေးနွေးပွဲအတွက်သူစာရှင်းရတဲ့အတွက်ကျွန်တော်လည်းလေးတော့ဟိုကောက်တော့ပြီးပြောချင်ပါတယ်သူကတော့ဟိုအဓိကအပြင်းတော့ဆယ်တန်းမောင်လို့ဘဝကိုအရှုံးမပေးပြည်အမျိုးမဖြစ်စေဖို့အစချေပြီးတိုက်တွန်းထားတာပါနောက်ပြီးတော့ဒီအာနာရှင်ခက်ခဲရရှိလာတဲ့ပညာရေးစနစ်အောင်မှာရလာတဲ့ဘွဲတွေဆိုတာလည်းဂုံဘောလောက်ပဲဖြစ်နေတယ်ပြည်ပမှာသွားအလုပ်လုပ်ရင်လည်းရတဲ့ဘွဲနဲ့မဆိုင်တဲ့အလုပ်တွေအောက်ခြေစိမ်အလုပ်တွေကိုပဲလုပ်ရတယ်ချမ်းသာတဲ့အာနာရှိတဲ့အတိုင်းဝိုင်းလောက်သာနိုင်ငံသားမှာအဆင့်တန်းပြီးပညာသင်နိုင်တယ်ပြည်ထဲမှာဆိုရင်လည်းငွေကုန်ကြေးကျခံကျူရှင်တွေတက်ဆရာတွေငှားတင်တယ်ကျောင်းတွေမှာလည်းစာအုပ်သိချမသိတော့ပဲကျူရှင်မှာပဲအာယုံစိုက်တင်တယ်ပညာရေးလောကမှာလည်းအချင်းပြတ်ချစားမှုတွေကြီးထွားနေတာကတကယ်ပြဿနာဖြစ်နေတယ်ဆိုတဲ့သဘောထားမျိုးသူကရေးထားပါတယ်ဆိုတော့ကျွန်တော်ဒီနေရာမှာဆရာဦးတုတ္တရဲ့သဘောထားကိုဆွေးနွေးချင်ပါတယ်ဆိုတော့ကျွန်တော်တို့စောစောကတော့ကျွန်တော်ဒီဟိုအမေရိကန်ပြည်အောင်စုကဒီဟိုမြန်မာပမောက္ခကလည်းသူကတော့ထောက်ပြသွားတာတော့ကျောင်းသားတွေအနေနဲ့လည်းတူးချင်းအနေနဲ့ပေါက်ထွက်ဖို့သူကတိုက်တွန်းသွားပါတယ်ဆိုတော့ကျွန်တော်ကျောင်းသားတွေရဲ့ဟိုစိတ်ဓာတ်တွေကိုကပြင်ဖို့လိုနေတာလားဒါမှမဟုတ်ပညာရေးစနစ်ကြီးကိုနိုင်ကဟိုပြင်ဟိုပညာရေးစနစ်ကိုပဲကျွန်တော်တို့ကအပြစ်တင်ရမှာလားဘာအားနဲ့ချက်လဲဗျ
အဲဘယ်အနေနဲ့လဲဆိုကျောင်းသားမှာအနေနဲ့မရှိဘူးစနစ်မှာအနေနဲ့ရှိတယ်အဲတော့နောက်အဓိကအနေနဲ့ဒုတိယတစ်ခုကအရေးကြီးသောမိဘတွေမိဘတွေကကုသသမီးတွေကိုသူတို့လူရအောင်ပဲပုံသွင်းခြင်းတယ်ဥမာဆေးကျောင်းပေါ့နော်ဆက်မှုတက်ကတူဆက်မှုတက်ကတူဥမာကျွန်တော်ဆိုရင်ကျောင်းဆရာကျွန်တော်မျိုးတွေတော့မဆိုဆရာဝန်မဆရာဝန်ကြီးကြီးပဲအကုန်လုံးဒါပေမဲ့ကျွန်တော်တို့နေရာမှာကျွန်တော်တို့အောင်မြောင်လုပ်လို့ရတယ်ဒီအောင်မြင်မှုတော့ချက်လေးကိုကျွန်တော်ကပညာရေးကပြီးတာပဲသမဲဆောင်တော့ပြောတော့မိမကြီးကသူတို့လူကျင်တဲ့ဟာကိုဖြစ်တော့ကျောင်းသားတည်းကိုဖြီးတယ်ဖြီးတဲ့အခါမှာကျောင်းသားတွေကဓာတ်မခံနိုင်ဘူးအဲ့တော့ကျွန်တော်တို့ကအငယ်ငယ်တုန်းကစာပိုင်လုပ်တယ်ဆိုကစားတဲ့အချိန်မှာကစားရတယ်ဟိုကျောင်းသားပေါ့နော်ကျွန်တော်တို့တုန်းကလည်းတူရှင်နေပါတယ်ဆိုတော့တိတ်ခင်မစားသေးဘူးနောက်ပိုင်းမှာတော်တော်လေးဖြစ်စားလာတော့ဒီပြဿနာတွေကဖြစ်လာတယ်အဲ့တော့ဒါကိုဘယ်လိုဖြေရှင်းမလဲအဆုံးသတ်စနစ်ကြီးကလည်းမှားနေပြီအဲ့တော့ကျွန်တော်တို့ကဝန်ကနေကောက်ပြင်လို့မရဘူးဥပမာဆူဆူရလက်ကဘုဒ္ဓခင်ယုံပြင်ခဲ့တာရှိတယ်မိကုန်ဒီတနိုင်ငံတတိုင်းတစ်မျိုးထုတ်ပေါ်ပါညာအဲ့ဒီပြက်တနာကြီးအခုချိန်ကြီးရှင်းနေရတော့အဲ့တော့ကျွန်တော်တို့ကဒါကြီးကိုရှင်းရမယ်ဘယ်လိုရှင်းမလဲဒါအတိတ်အရေးကြီးတယ်ပေါ့နော်မူဝါဒပိုင်းအဲ့တော့ဆုံးနောက်ပြောမိသားတွေကလည်းကုသသမီးတွေကိုသူတို့လူချင်းနဲ့နန်းเจ้าကိုဖောက်ထွက်ခိုင်းမှာအောင်မြောင်ပြီးကပတ်မိုးရမယ်ဟိုဆရာဝန်ဖြစ်မှအောင်မြင်မှာမဟုတ်ဘူးအဲအင်ဂျင်နီယာဖြစ်မှအောင်မြင်မှာမဟုတ်ဘာဖြစ်မှအောင်ပေါင်မြင်မှာမဟုတ်အဲ့ဒါလေးတော့မိဘတွေအတိတ်ထဲမှာရှိရမယ်အဲ့တော့မိဘတွေကကိုသားသမီးကိုဆယ်တန်းအောင်ရင်ညာဘက်ဖြင့်ဘော်ဒါတွေပို့လိုက်တယ်
အဲ့တော့နံပါတ်1အရေးကြီးဆုံးအဲ့ဘော်ဒါရီမှာမိဘရဲ့မေတ္တာမရအောင်ညံ့နေတော့အဲ့တော့ကလေးတွေအပြင်ရောက်တော့သူတို့ဘလောက်ပဲစိုက်တော့ဒီလိုမျိုးဟိုဘောနော်မေတ္တာ neutral တဲ့မေတ္တာမရတဲ့အတွက်ဒီကြေတနာတွေကလည်းရှိလာတယ်အဲ့တော့ဒါကိုကျွန်တော်တို့ကဘယ်လိုရှင်းမလဲဒါတိတ်အရေးကြီးပါတယ်အဲ့တော့ဘယ်နှရောက်ရောက်အောင်မြင်မှုရအောင်ကျွန်တော်တို့ဆိုခုံးချောင်းအတွက်ဒီမှာပဲအမှန်တည်းပြောရရင်အဲ့တော့ဘယ်နှရောက်ရောက်အောင်မြင်မှုရအောင်လုံးလို့ရတဲ့ new way ပြရမှာကျွန်တော်တို့ကနီးစနစ်ကိုပြရမှာဒီဆရာဝန်ဖြစ်မှာမဟုတ်ဘူးအဲ့ငါကိုပဲပြဖို့လိုတယ်ဆရာဟုတ်ကဲ
့ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီစနစ်ဝတ်အတွက်ကို Facebook ပေါ်ကနေပေးထားတဲ့စာတချို့ကိုလည်းဖော်ပြချင်ပါတယ်တူဦးကတော့အောင်အောင်ဆိုတဲ့ account passion မှာသူကတော့စာမွေးဝဲအောင်ရင်းရှုံးရင်းအဆုံးဖြတ်တာဒီချိန်နဲ့တခါလေးနဲ့မှန်ကန်တဲ့အဖြေမရနိုင်ပါဘူးလေဘာကြောင့်လဲဆိုတော့စာဖြည့်ဆိုတဲ့နိုင်ပိုင်းလေးမှာသူတို့အားလုံးရဲ့စိတ်ချမ်းသာရေးကိုယ်ချမ်းသာရေးမတူနိုင်ပါဘူးဒါကြောင့်ပညာရင်းတူရင်တောင်မှရတဲ့အဖြေနဲ့အမှတ်မတူနိုင်ပါဘူးလေဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ကြကြော်ဆိုတဲ့အကောင့်ဖန်ရှင်မှာသူကတော့ပညာရေးရရတဲ့အမှတ်ကိုဝါသနာရမှုပဲအတမွေးဝန်းကျောင်းအတွက်ဖြစ်နေသေးပြီးနင်းနာစရာတွေကျုံအောင်ပါပါတဲ့နောက်တစ်ယောက်ကတော့ Kevin ကြကြော်ဆိုတဲ့အကောင့်ဖန်ရှင်မှာပညာရေးစနစ်ကမားနေတော့ပါတဲ့ကလေးတွေစက်ခံစားနေရအောင်ပါချက်တူရေးလေးတွေများလာတာပါတဲ့နောက်တစ်ယောက်ကတော့ Creation Power ဆိုတဲ့အကောင့်ဖန်ရှင်မှာသူကတော့အစင်မြင်လာအောင်ရဲ့ Twitter ဆင်ရှင်တက်ဖို့ဆိုရင်တော့ဆက်စွန်းတွေတခုကျော်ဖြတ်ရအောင်ပါပါဆိုပြီးတော့ရေးပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ဒီမှာကျွန်တော်အစီအစဉ်နဲ့အဆုံးသတ်ခံနည်းနေပါဒီနေ့မှာကျွန်တော်ကိုမင်းသွေးတစ်ခဲသဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်ဆက်စွန်းတော့ကိုမင်းသွေးတစ်ခဲလည်းဟိုဒီတော်ဒရှင်တွေထောက်ပြတဲ့ချက်တချို့ထောက်ပြထားတာရှိပါတယ်ဆိုတော့ကျွန်တော်တို့ကဒီအမှတ်ကောင်းတဲ့လူတွေလည်းဝါသနာပါတာမပါတာနောက်ထာအမှတ်ကောင်းမှတက်ရတဲ့တက်သူတွေကိုပဲရွေးနေကြရတာဆိုတော့ဒီကိစ္စကကျွန်တော်တို့မြန်မာနိုင်ငံမှာအလောက်ကန်အခွင့်အလမ်းနဲ့လည်းဆက်နွယ်နေရလို့ယူဆပါတယ်ဆိုတော့ဒီကိစ္စကိုကျွန်တော်တို့ဘလို့ပြင်နိုင်မလဲပြပြင်မယ်ဆိုရင
်တကယ်ပညာရေးစနစ်ကပဲကျွန်တော်တို့ကစပြင်ရမယ်လို့မြင်ပါတယ်တကယ်တမ်းကျတော့ဘွေးရလူငယ်တယောက်ရဲ့သူ့ရဲ့ quality ကိုနိုင်ငံတကာမှာဟိုအကဲဖြတ်တဲ့ပုံစံနောက်ပြီးတော့ဒီပြည်ထဲမှာလက်ခံတဲ့ပုံစံတွေကဒီဒေးနဲ့အဝေးတင်အသိဉာဏ်ပညာလို့ပြောလို့ရတယ်တက္ကသိုလ်ပညာမှာတော့ဒေးနဲ့အဝေးတင်အလုပ်လျှောက်တဲ့နေရာမှာတော့ qua ထားချက်ရှိတာဖြစ်တယ်ဆိုတော့အဲ့တော့ကျွန်တော်တို့ကမိဘတွေအနေနဲ့လည်းဆယ်တန်းမှာအမှတ်ကောင်းကောင်းရအောင်ကြိုးစားဆိုင်ပြီးတော့သမိုးဝန်ကြောင့်တက္ကသိုလ်ကိုတက်ခွင့်ရဖို့အတွက်ကုသမှုကိုကြိုးစားရတယ်ဆိုတာကလည်းဒါအပြစ်တော့လောက်ချာပြဿနာတော့ဟိုအပြစ်တော့လောက်ချာတော့မရှိဘူးလားတစ်နည်းရမှောင်ချင်းလောက်ကိုသူကလိုက်ရတာပါဆိုတော့ကျွန်တော်တို့ဖြစ်စီခြင်းတဲ့ပုံစံညီနိုင်ငံမှာအလုံးလမဲ့ဘွေးရအလုံးလမဲ့ပျောက်ဖို့အတွက်ပညာရေးအဲ့ဒါကိုထောက်ပံ့ပေးတဲ့ပညာရေးစနစ်ဖြစ်ရမယ်တော့ချိန်မတန်ခင်အလုံးတွင်လည်းဟိုဝင်သွားတဲ့ဒီဆိုင်းလီပါလို့ခေါ်တဲ့အသက်ဆက်ရှင်မပြည့်ခင်ကျွန်တော်တို့အလုံးဝင်တဲ့ကိုရောက်သွားတဲ့အလုံးသမားတွေပေါင်းများလာတဲ့ပညာရေးစနစ်မဖြစ်အောင်တချို့ချင်းများတော့ညားတွေကျုံများသေးပဲဖြစ်တယ်။နောက်တစ်ခုကဆရာဆရာမကြီးပညာရေးဝန်ထမ်းဆရာဆရာမကြီး
ကိုမင်းသူတွေကျွန်တော်တို့အစီအစဉ်အချိန်ကလောက်ပဲရတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။โอเคပါဝင်ဆွေးနွေးပြီးတဲ့ကိုမင်းသွေးတင်ဒေါ်တူတူမှာဥတုတနဲ့အီးမေးလ်တွေ Facebook တွေကနေစာရေးရေးသားပေးပို့တဲ့လူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနှာစင်ခဲ့ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းအင်္ဂါနေ့အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗုဒ္ဓဦးနှစ်မနက်ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနှာစင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမကင်ပြူထွေးကြေညာပေးပါမယ်ရှင
်။မြောက်ကိုရီးယားနိုင်ငံမှာတနစ်ခွဲနီပါဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတဲ့နောက်တနင်္လာနေ့တုန်းကကွဲလွန်သွားခဲ့တဲ့အမေရိကန်ကောလိပ်ကျောင်းသားအိုတူဝမ်ဘီယာရဲ့မိဘတွေကသူတို့ရဲ့သားဝမ်ဘီယာဟာမြောက်ကိုရီးယားနိုင်ငံကနေအိမ်ကိုအရောက်ပြန်လာနိုင်ခဲ့ပြီးတော့ငြင်းငြင်းချမ်းချမ်းရှိနေပါတယ်လို့မကွယ်လွန်ခင်အချိန်တိုင်းတွင်တုန်းကသတင်းထုတ်ပြန်ပြောဆိုခဲ့ပါတယ်။အဲ့နောက်တနင်္လာနေ့ညနေပိုင်းတုန်းကဝမ်ဘီယာကွဲလွန်သွားခဲ့တာပါ။ဝမ်ဘီယာသိဆုံးမှုထွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းသူ့ရဲ့မိသားစုတွေထံကိုဝမ်နဲ့ကြောင်းတဝင်လွားပါခဲ့ပါရဲ့ရှင်။အမေရိကန်နိုင်ငံသားယဉ်ကျေးရက်စတီလာဆင်နောက်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်နဲ့တရုတ်နိုင်ငံတော်ကောင်စီဝင်ယန်ကြီးရှိတရုတ်စစ်ဦးစီးချုပ်ဖန်ဖန်ဝါတို့ဟာမနက်ဖြန်ပုံထုနေမှာတွေ့ဆုံပြီးတော့နိုင်ငံတတမန်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးကြဖို့ရှိနေပါတယ်။ဒီဆွေးနွေးပွဲမှာတော့မြောက်ကိုရီးယားရေးကထိတ်တန့်ဦးစားပေးဖြစ်လိမ့်မယ်လို့အမေရိကန်နိုင်ငံသားယဉ်ဌာနရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာလက်ထောက်နိုင်ငံသားယဉ်ဝန်ကြီးဆူဇန်သွန်တန်ကပြောပါရရှင်။စီးရီးယားနိုင်ငံအတွင်းဩစတြေးလျတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကိုယာယီရက်ဆိုင်တဲ့အကြောင်းဒီကနေ့အင်္ဂါနေ့မှာပဲဩစတြေးလျကကြေညာပါရယ်။စီးရီးယားလေယာဉ်ဒဇင်းကိုအမေရိကန်တိုက်လေယာဉ်ကပစ်ချလိုက်ပြီးတဲ့နောက်စီးရီးယားနိုင်ငံအတွင်းအမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့တွေရဲ့လေယာဉ်တွေကိုပစ်မှတ်ထားမယ်လို့စီးရီးယားရဲ့မဟာမိတ်ရုရှားကတုံ့ပြန်ချင်းချောက်ခဲ့ပြီးတဲ့နောက်မှာဩစတြေးလျဘက်ကအခုလိုဆောင်ရွက်တာဖြစ်ပါရရှင်။ပြည်ကရေ2016ခုနှစ်အတွင်းဒီမြန်မာနိုင်ငံကအိုးရင်စွန့်ကွာထွက်ပြေးကြတဲ့ဒုက္ခသည်9သိန်းနီးပါးရှိတဲ့အကြောင်းကုလသမဂ္ဂရဲ့ဒီဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကပြောပါရရှင်။
။တရင်အချင်းချုပ်ကိုမကင်ပြည်ထွေးတင်ညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမူကမှစမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ skip 6ဖြစ်ပါတယ်။ဒီမှာရှားဖောင်ပါ။ဒီကနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ View American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ24 25 50နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်ရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.